Welcome to the Voice of America in Burmese.
ပြန်အောင်ခင်ဝင်ရညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်သံကနေ2024ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရှင်းနိုင်ပါ
စစ်သားစွဆောင်မှုမခံရအောင်အကူအညီတောင်းသူပေါင်းဟာနိုင်ပိုင်းတွင်ထောင်နေချီရှိနေကြောင်း NUG အစိုးရကပြောကြားလိုက်တာကချင်မာ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အခြေအနေနောက်ဆုံးအခြေအနေတခါအီဂျစ်မှာ Israel Hamas အပြစ်ခတ်ရစဲရေးဆွေးနွေးပွဲတွေပြန်ပြီးစတင်လိုက်တဲ့အကြောင်းစတဲ့သတင်းတွေကိုကိုရနိုင်နဲ့အတူပြောပြမှာပါကျွန်မအင်ဂျင်နိုင်ပါရှင်
ဟုတ်ကဲ့ပါ။ဒီနေ့ပြည်တဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ပရမဇုံအနာတင်ဘူချူဇာတဲ့အဲရက်ကနေစပြီးတော့ဟိုသူပြောတဲ့ဇာတ်ကားတွေအပေါ်မှာတာဝန်ခံမှုတာဝန်ယူမှုသူကိုယ်တိုင်လည်းမရှိသလိုသူစီမံခန့်ခွဲနေတဲ့ဖွဲ့စည်းမှလည်းအဲ့ဒီတာဝန်ခံမှုတာဝန်ယူမှုကမရှိဘူး။အဲ့တော့သူ့ဇာတ်ကားကို
NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ဒူဝင်ကြီးဦးအောင်ကျော်မှပြောသွားတာဖြစ်ပါတယ်။အပြေဆုံးကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ Ranger တို့ရဲ့မျောလင်းချက်အစည်းအဝေးကမ္ဘာမြေမမီဒီယာမြင်ကွင်းမြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြားသတင်းများအစည်းအဝေးတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အထူးမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
Israel နဲ့ Hamas အဖွဲ့ကြားယာယီအပြစ်ခတ်ရစဲရေးဆွေးနွေးမှုတွေကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာဒီကနေ့ဆက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့လုံခြုံရေးတည်င်းအချင်းမြစ်တွေကိုကိုကာပြီးအီဂျစ်နိုင်ငံရဲ့တည်င်းဌာနမှာမနေ့ကပြောကြားလိုက်ပါတယ်။ Israel ကတော့သူတို့ရဲ့ကိုယ်စားလှယ်အဖွဲ့ကိုအီဂျစ်နိုင်ငံကိုင်ရိုမြို့ကိုဒီကနေ့မှဆေးလွှတ်မှာဖြစ်တယ်လို့ Israel တာဝန်ရှိသူတွေက Reuters တည်င်းဌာနကိုပြောပါတယ်။ Hamas ဘက်ကတော့သူတို့အနေနဲ့ Israel နဲ့ Egypt ကြားဆေးဆက်ဆွေးနွေးသူတွေရဲ့ဆွေးနွေးမှုကနေဘာရလက်အရင်ထွက်လာမလဲဆိုတာကိုစောင့်ကြည့်သွားမယ်လို့ Reuters တည်င်းဌာနကိုပြောပါတယ်။ Israel နဲ့ Hamas ကြားမှာ Israel ဘက်ကထိုးစစ်တွေတည်င်းဘက်6ဘက်ကြားရင်ဆိုင်ဖို့နဲ့အပြန်လန်အားဖြင့်ဒီရက်ဆိုင်ထားဖို့နဲ့အပြန်အလှန်အဖြစ်ဂါဇာမှာဟာမတ်စ်ကဖမ်းထားတဲ့တစားကန်130တဲက40ကိုလွှတ်ပေးဖို့အတွက်စစ်ဆက်ဆွေးနွေးမှုတွေကိုအီဂျစ်နဲ့ကာတာနိုင်ငံတွေကဂျားဝင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင
်။တူရကီနိုင်ငံမှာတော့သက်ဆိုင်ရာမျိုးလိုက်ဒေသန္တရရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပနေပြီးတော့မဲဆန္ဒရှင်ပြည်သူတွေတန်းနဲ့ချီပြီးတော့စတင်မဲပေးနေကြပါပြီ။မျိုးတော်ဝင်တွေနဲ့မျိုးအုပ်ချုပ်ရေးမှုတွေကိုရွေးချယ်ဖို့အတွက်ကျင်းပတဲ့အခုဒီချိန်ဒီဒေသန္တရရွေးကောက်ပွဲမှာတော့သမ္မတအော်ဒဝန်ရဲ့လက်ရှိအာဏာရပါတီကအစ္စတန်ဘူမြို့မှာပြိုင်ဘက်အတိုက်ခံပါတီကိုပြန်အနိုင်ရဖို့အတွက်အဓိကအာရုံစိုက်လှုပ်ဆောင်နေပါတယ်။ပြီးခဲ့တဲ့ဒီချိန်2019ရွေးကောက်ပွဲမှာတုန်းကတော့အတိုက်ခံပါတီဖြစ်တဲ့လက်ရှိမျိုးတော်ဝန်အခရမ်Imam Oglu ရဲ့ဒီ CHP ပါတီကသမ္မတအော်ဒဝန်ရဲ့အာနာယ AKP ပါတီကိုမြို့တော်အန်ကာရာနဲ့အစ္စတန်ဘူးမြို့တွေမှာအနိုင်ရခဲ့တာပါလူကြီး16သန်းရှိတဲ့အစ္စတန်ဘူးမြို့ဟာတူရကီနိုင်ငံရဲ့အဓိကကျတဲ့မြို့ဖြစ်တာကြောင့်ပါတီနေရလုံးကအနိုင်ရဖို့အတွက်အပြင်းထန်မဲဆွယ်စည်းရုံးပြီးတော့အကြိတ်နယ်လည်းဖြစ်နေကြပါတယ်တူရကီနိုင်ငံအရှေ့ပိုင်းမှာတော့မဲရုံတွေကိုမနက်9နာရီကနေစတင်ဖွင့်လှစ်ခဲ့ပြီးတော့ညနေ4နာရီထိမဲပေးလို့ရမှာဖြစ်ပြီးတော့ကျန်တဲ့နေရာတွေမှာတော့8နာရီကနေ9နာရီထိမဲပေးလို့ရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာတော့စုစုပေါင်းမဲပေးနိုင်တဲ့သူဥယျာဉ်63သန်းရှိပြီးတော့ရွေးကောက်ပွဲရလဒ်ကတော့ည10နာရီလောက်မှာထွက်ပေါ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာအလုပ်ဝင်ဖို့သွေးဆောင်ခံရပြီးတော့စိုက်ဘာအွန်လိုင်းလိမ်လည်မှုမှာအတင်းကျပ်စီခိုင်းခံနေရတဲ့အိန္ဒိယနိုင်ငံသားတွေကိုကယ်တင်နိုင်ခဲ့ကြောင်းအိန္ဒိယအစိုးရကပြောပါရယ်ကမ္ဘောဒီးယားနိုင်ငံမှာရှိတဲ့အိန္ဒိယတန်ယုံကနေကမ္ဘောဒီးယားအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပြီးတော့လွန်ခဲ့တဲ့3လအတွင်းအိန္ဒိယနိုင်ငံသား250လောက်ကိုကယ်တင်နိုင်ခဲ့တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကစနေနေ့ကထုတ်ပြန်ကြေညာခဲ့ပါရယ်ကမ္ဘောဒီးယားမှာပိတ်မိနေတဲ့အိန္ဒိယနိုင်ငံသားပေါင်းဟာ9000ကျော်ရှိနေပြီးစိုက်ဘာအွန်လိုင်းလိမ်လည်မှုတွေမှာအတင်းကျပ်စေခိုင်းခံနေရကြောင်းအိန္ဒိယနိုင်ငံသတင်းဌာနတွေကဖော်ပြခဲ့ကြတာပါ။အိန္ဒိယအစိုးရရောကမ္ဘောဒီးယားမှာရှိတဲ့သူတို့တန်ယုံတွေကပါစိုက်ဘာရာဇဝတ်ဂိုင်းတွေရဲ့လိမ်လည်ပြီးအလုပ်ခေါ်တဲ့အချက်လက်တွေနဲ့ပတ်သက်လို့အများပြည်သူသိအောင်တတိပေးချက်တွေထုတ်ပြန်ထားပါရဲ့ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုဆက်လက်ပြီးတင်ဆက်နေပါတယ်။ကရင်ပြည်နယ်မြဝတီခရိုင်တွင် DKBA ဒီမိုကရေစီအထူးပြုကရင်တပ်မတော်ထိန်းချုပ်ထားတဲ့နေရာမှာယူဂန်ဒါနိုင်ငံသား23ယောက်လွတ်မြောက်ရေးကိုအကူအညီပေးခဲ့တယ်လို့ DKBA တာဝန်ရှိသူတဦးက VOA ကိုပြောပါရယ်။ online လိမ်လည်လုပ်ငန်းတွေလုပ်နေတဲ့ကုမ္ပဏီတွေမှာရောင်းစားခံနေရတဲ့သူတို့နိုင်ငံသားတွေအတွက်ယူဂန်ဒါတန်ယုံကအကူအညီတောင်းခံခဲ့ရာကနေမနေ့ကတန်ယုံတာဝန်ရှိသူတွေနဲ့ထိုင်းအာနာပိုင်တွေလက်ထဲကို DKBA ကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ယူဂန်ဒါနိုင်ငံသားတွေဟာအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေလုပ်ကိုင်နေတဲ့ကုမ္ပဏီတစ်ခုကနေလက်ဆင့်ကမ်းရောင်းစားခံခဲ့ရတာဖြစ်ပြီးသူတို့တွေပြန်ပြီးလွတ်မြောက်ဖို့အတွက် DKBA ဘက်ကညှိနှိုင်းဆောင်ရွက်ပေးခဲ့သူဘိုမူကြီးဆော့ဆန်အောင်က VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။ယူဂန်ဒါနိုင်ငံသားတဦးစီကိုလူမှောင်ခိုးကူးသူတွေဘက်ကဒီဘက်ငွေတသိန်းကျော်စီနဲ့ရောင်းစားခဲ့တယ်လို့လည်းဘိုမူကြီးဆော့ဆန်အောင်ကဆိုပါတယ်ရှင
်။စစ်ကောင်စီရဲ့အရမစစ်သားစုဆောင်ခံမဲ့အခြေအနေကနေလွတ်မြောက်ရေးအကူအညီတွေပေးနေကြောင်းNUG အမျိုးသားညီညွတ်ရေးအစိုးရကစနေနေ့ကစတင်ကြေညာပြီး12နာရီအတွင်းဆက်သွယ်အကူအညီတောင်းခံလာသူပေါင်း 6,000 ကျော်ရှိနေကြောင်း NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလက်က VOE ကိုပြောပါရယ
်အလောင်းလုပ်တဲ့နေ့ကမနက်7နာရီကနေည7နာရီအထိကျွန်တော်ဒီ12နာရီအတွင်းတော့ပဲဒါ Telegram တောင်းပေါင်း 6,000 ကျော်ကနေပြီးတော့ကျွန်တော်ရှိကိုဆက်သွယ်ပြီးတော့ဒါမေးမြန်းလာပါတယ်အဲ့တော့မေးမြန်းတဲ့အထဲမှာတော့ဒါအမျိုးစုံပါတော့เนาะတချို့တွေလည်းဒါကိုမိသားစုဝင်ကတော့ခေါ်သွားတာခံရရပြီပေါ့အဲ့တော့ကြောင့်မို့ဒါမိသားစုဝင်တွေကဆက်သွဲပြီးတော့ဘယ်လိုလုပ်ရင်ကောင်းလဲအကြံဉာဏ်တောင်းတာတွေရှိတယ်အဲ့တချို့ဆိုရင်လည်းဒါမဲနိုင်တာပေါက်သွားပြီပေါ့ဒါပေမဲ့သူ့ကိုတော့လာမခေါ်သေးဘူးဘယ်လိုလုပ်ရင်ကောင်းမလဲဆိုတာမျိုးတွေတိုင်ပင်တာတွေရှိတယ်အဲ့တချို့တွေဆိုရင်လည်းပဲဒါလွတ်မြောက်နေမြေသွားကျင်တယ်ပေါ့နော်တချို့တွေဆိုရင်လည်းဒါ PDF တွေဝင်ကျင်တယ်စသဖြင့်ပေါ့နော်တချို့တွေဆိုရင်လည်းပဲဒီဒီကိစ္စမှာအကြမ်းဖက်ဆဲဥစုဘက်ကနေပူပေါင်းကူညီနေတဲ့အုပ်ကြီးတွေကိုတိုက်နေတယ်ဆိုတာမျိုးပေါ့နော်ဒါလေးမျိုးစုံတော့ကျွန်တော်တို့ဒီ 6,000 ကျော်ထဲမှာတွေ့ရပါတယ်ဗျ
စစ်မှုမထမ်းမနေရဥပဒေနဲ့ပထမတစ်ကြိမ်စစ်တင်နှန်းကိုစစ်ကောင်စီကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာ NUG ဆိုရဘက်ကပြည်သူ့ရေးရာဝန်ဆောင်မှုဆိုတဲ့ Telegram Channel ဖွင့်ပြီးတော့ဝန်ဆောင်မှုစပေးနေကြောင်းမတ်လ30ရက်နေ့ကထုတ်ပြန်ကြေညာခဲ့တာပါဝန်ဆောင်မှုပေးရမှာစိန်ခေါ်မှုအခက်အခဲတွေရှိနေပေမဲ့တက်နိုင်သလောက်နီလန်းတွေနဲ့အကူအညီတွေပေးဖို့ကြိုးစားနေကြောင်းဦးနေဖုံးလက်ကပြောပါတယ်စစ်တင်နှန်းတွေပေးဖို့ပြင်နေပြီဆိုတဲ့သတင်းတွေကြောင့်လူတွေအစုလိုက်အပြုံလိုက်ထိုင်းနယ်ဆက်ကိုထပ်ပြီးရောက်လာနိုင်တဲ့အခြေအနေနဲ့ပတ်သက်လို့လည်း NUG နိုင်ငံသားရေးဝန်ကြီးဌာနကထိုင်းအစိုးရဘက်ကိုစာရေးသားပေးပို့ထားတယ်လို့ဆိုပါတယ်အလားတူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းတိုင်းပင်ဆွေးနွေးနေတယ်လို့ဦးနေဖုံးလက်ကပြောပါတယ်ဒီတော့အတွင်းရန်ကုန်မြောက်ကလာမှာလူငယ်ဆက်တဦးကိုတောက်ကြနေမနေ့ပိုင်းကဖမ်းဆီးပြီးတော့စစ်သားအဖြစ်စုဆောင်းတယ်ဆိုတဲ့သတင်းတွေဟာမှန်ကန်မှုမရှိကြောင်းစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကချင်ပြည်နယ်မိုးမောက်လွယ်ကျဲကားလန်းတစ်လျှောက်မှာကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပူးပေါင်းတပ်တွေဟာစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်တိုက်ခိုက်နေရမှာမနေ့စနေနေ့ကစစ်ကောင်စီတပ်စခန်းနောက်ထပ်3ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်။မတ်လ29ရက်နေ့ကတော့တပ်စခန်းတွေကနေဆုတ်ခွာလာတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲအတွင်းမှာတက်မ88တက်မမူဘုံမှုချုပ်မင်းထုဦးအပြင်းထန်ဒဏ်ရာရခဲ့ပြီးတော့ဗမော်ဆေးရုံမှာကြာဆုံးသွားပြီဆိုတဲ့သတင်းနဲ့ပတ်သက်လို့ KIA ပြောခွင့်ရဘုံမှုကြီးနော်ဘူက VOA ကိုအခုလိုပြောပါတယ
်29ရက်နေ့မှာမန်နုံနဲ့နုံဤဆိုတဲ့နေရာရှားမှာကေနဲ့တိုက်ပွဲဖြစ်တယ်တဲ့အဲ့ဒီနေရာမှာဒဏ်ရာရပြီးမှဗမော်ဘက်ကိုဆေးရုံတင်ဖို့ခေါ်သွားတယ်လို့ကြားရပါတယ်အဲ့ဆက်30ရက်နှစ်မှာကတော့အဲ့ဒီပုံပေါ်မှာပဲပြန်မှဆုံးသွားတယ်ဆိုတော့တရင်ကတော့ကျောတို့ကြားသိရပါတယ်ခင်ဗျဟုတ်ကဲ့
ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကို VOA ကဆက်သွယ်မေးမြန်းထားပေမဲ့အခုသတင်းကြေညာချိန်အထိတုံ့ပြန်ချက်မရသေးပါဘူးလက်ရှိမိုးမောက်မြို့ပတ်ဝန်းကျင်တဝိုက်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့ကချင်သတင်းဌာနတွေမှာဖော်ပြထားပါတယ်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်မြို့ဖြစ်တဲ့လွယ်ကျဲမြို့ကိုလည်း KIA နဲ့ပူးပေါင်းတပ်တွေကပိတ်ဆို့ထားပြီးတော့စီးရီးရတင်းမာနေပါတယ်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရက်သားတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ဒီမိုင်းနေမိတဲ့အတွက်ထိခိုက်ဒဏ်ရာရသူတွေလည်းရှိနေကြောင်းကချင်သတင်းတွေမှာဖော်ပြထားပါတယ်ရှင်
ောက်ဆုံးကသတင်းတွေကိုမန်အင်ဂျင်နိုင်နဲ့ကျွန်တော်ရန်နိုင်တို့ကအချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရွေးညာတို့ရဲ့မျောလင်းချက်အစည်းအဝေးကိုတင်ဆက်ပေးမှာပါ။အင်ဒိုနီးရှားအနောက်အခြေကမ်းလွန်ပင်လယ်ပြင်မှာတိမ်မောက်နေတဲ့ဆက်လီဝမ်ဘိုက်ပေါ်တွေ့ကပ်ဒုက္ခရောက်နေကြတဲ့ရွေးညာ80နီးပါးကိုအင်ဒိုနီးရှားကကယ်ဆယ်ခဲ့ပြီးတဲ့နောက်လီဘော်ပါလာသူစီရဲ့အတိတ်ကြမှတ်တမ်းဘာမှမရှိတဲ့အတွက်ကယ်ဆယ်ရေးတွေရဆိုင်လိုက်ပြီးတဲ့နောက်ရွန်ဂျာတွေရဲ့ရုပ်အလောင်းတွေကိုနေ့စဉ်လိုလိုဆယ်ယူနေရပါတယ်။အင်ဒိုနီးရှားအာနာပိုင်းတွေကယ်ဆယ်ထားတဲ့လူမမဲ့ကလေးငယ်တွေပါရွန်ဂျာဒုက္ခသည်တွေကိုစောင့်ရှောက်ထားတဲ့ယာယီကယ်ဆယ်ရေးစခန်းမှာမထားဖို့ဒေသခံတွေကန့်ကွက်ဆန္ဒပြကြတဲ့အတွက်အရေးပေါ်ရွှေ့ပြောင်းပေးခဲ့ရပါတယ်။အချင်းမှဒုက္ခရောက်နေရတဲ့ဒီရွန်ဂျာလေးစည်းပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုစူးစီးပြီးတော့ရွန်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကနေမဆုမွန်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံအနောက်အာခြေပင်လယ်တွေကနေတိမ်မောက်သွားတဲ့ဆက်လီဘော်ကနေဆယ်ယူကယ်တင်ခဲ့တဲ့ကလေးငယ်တွေပါပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့ကိုယာယီထားရှိတဲ့ကယ်ဆယ်ရေးစခန်းတွေမှာမထားဖို့အတွက်အင်ဒိုနီးရှားအာခြေဒေသခံတွေကကန့်ကွက်ဆန္ဒပြကြလို့လက်ရှိသူတို့နေထိုင်တဲ့ယာယီကယ်ဆယ်ရေးစခန်းတွေကနေကားနဲ့သွားရင်10မိနစ်လောက်သွားရတဲ့ဒေသန္တရအုပ်ချုပ်ရေးမှုရုံးရဲ့အနောက်ဘက်ကဝင်းထဲကိုအရေးပေါ်ရွှေ့ပြောင်းပေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာနကပြောပါတယ်။ရိုဟင်ဂျာတွေကိုကြက်ချင်ဤအဆောက်အဦထဲမှာယာယီထားပြီးတော့စောင့်ရှောက်မှုပေးနေတဲ့အချိန်မှာအင်ဒိုဒေသခံတွေဘက်ကထွက်သွားခိုင်းတာလို့ AFP သတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်မတ်လ22ရက်နေ့ကြာသပတေးနေ့ကအင်ဒိုနီးရှားနိုင်ငံအနောက်အခြေကမ်းလွန်ပင်လယ်ပြင်ထဲမှာတိမ်မောက်နေတဲ့ဆက်လီရဲ့ဝမ်ဘိုက်ပေါ်မှာဒုက္ခရောက်နေကြတဲ့သူတွေကိုအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့ကသွားပြီးတော့ကယ်ဆယ်ခဲ့တာပါ။အခြေပင်လယ်တွေကနေမှောက်နေတဲ့တစ်သားလှေပေါ်မှာတွေ့ကပ်နေတဲ့ရိုဟင်ညာကလေးငယ်9ယောက်ရိုဟင်ညာအမျိုးသမီး18ယောက်နဲ့အမျိုးသား42ယောက်စုစုပေါင်း69ယောက်ကိုကယ်ဆယ်ခဲ့ပြီးတော့သူတို့ကိုအနောက်အခြေပြည်နယ်ရဲ့မြို့တော်ကိုအာနာပိုင်နေဘက်ကခေါ်ဆောင်သွားခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးဌာနက AFP ကိုပြောပါတယ်။မတ်လ22ရက်နေ့မှာတော့အနောက်အခြေပင်လယ်ထဲမှာမျောပါနေတဲ့ရိုဟင်ဂျာတွေကိုကယ်ဆယ်နိုင်ရေးရှာဖွေလုပ်ငန်းတွေကိုဆက်မလုပ်တော့ဘဲနဲ့အင်ဒိုနီးရှားအာဏာပိုင်တွေဘက်ကရပ်တန့်လိုက်ပါတယ်။ဒါကတော့ဘာကြောင့်လဲဆိုရင်အဲ့ဒီဆက်လီပေါ်မှာလိုက်ပါလာတဲ့သူရဲ့စရင်အတိအကျမရှိသလိုပျောက်ဆုံးနေတဲ့သူတွေနဲ့ပတ်သက်လို့ဘာစရင်မှတ်တမ်းအချက်အလက်မှမရှိတာကြောင့်ရှာဖွေမှုကိုရပ်လိုက်တာပါလို့အခြေပြည်နယ်ရှာဖွေကယ်ဆယ်ရေးအဖွဲ့ကအယားရှိမိုဟာမက်ဖတ်တာရက်ရှ်မန်ကပြောပါတယ်။အဲ့ဒီတိမ်မောက်သွားတဲ့ဆက်လီပေါ်မှာအနည်းဆုံးရိုဟင်ညာ150လောက်ပါပြီးတော့ဒါဇင်နဲ့ခြီတဲ့ရိုဟင်ညာတွေပင်လယ်ရေလိုက်နဲ့တူမျောပါပြီးတော့ရေနစ်ကုန်တယ်လို့အသက်ရှင်ကြံနေတဲ့သူတွေကခံမှန်းပြောဆိုပါရယ်လောလောဆယ်မှာတော့ကယ်ဆယ်ခဲ့တဲ့အထက်ကတချို့ကိုဆေးကုသမှုခံယူနိုင်မှုဆေးရုံကိုပို့ဆောင်ထားတယ်လို့အများစုကတော့ယာယီကယ်ဆယ်ရေးစခန်းမှာစောင့်ရှောက်ထားတဲ့အချိန်မှာအခုလိုမျိုးဒေသခံတွေဘက်ကရိုဟင်ညာတွေကိုသူတို့ဒေသမှာမထားဖို့ကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အခုလိုမျိုးရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ပင်လယ်ထဲမျောပါပျောက်ဆုံးသွားတဲ့ဖြစ်ရဆိုးပေါ်တုံ့လုပ်ရပါကြောင်းအထူးစိုးရိမ်မကင်းဖြစ်ရပါကြောင်းနဲ့အသက်ရှင်ကျန်နေတဲ့သူတွေကိုလိုအပ်တဲ့အထောက်ပံ့တွေပေးနိုင်ရေးစီစဉ်နေပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းသွားလာသူများကူညီပေးရေးအဖွဲ့ IMON ကလည်းသတင်းထုတ်ပြန်ပါတယ်။အင်ဒိုနီးရှားဘက်ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေရပ်လိုက်တဲ့နောက်မှာတော့အင်ဒိုနီးရှားနိုင်ငံအနောက်အာခြေကမ်းလွန်ပင်လယ်ပြင်မှာအလောင်းတွေကနေ့စဉ်လိုလိုပေါ်လာနေပါတယ်။ဆယ်ယူရရှိတဲ့ရုပ်အလောင်းတွေကိုတော့အာခြေဒေသရဲ့ Jera District မှာထုံနှန်းစင်လာအရာအင်ဒိုနီးရှားအာဏာပိုင်တွေတချို့ပေးနေပါတယ်။စနေနေ့မတ်လ23ရက်နေ့ကနေစပြီးတော့အလောင်းနှလောင်းစတွေ့ခဲ့တာပါ။တနင်္ဂနွေနေ့မတ်လ24ရက်နေ့မှာတော့အလောင်း3လောင်းဆယ်ယူရရှိခဲ့တယ်လို့အာခြေပြည်နယ်ရှာဖွေကယ်ဆယ်ရေးအေဂျင်စီခေါင်းဆောင်မိုဟာမက်ဖတ်တာရက်ရှ်မန်ကလည်း AP သတင်းဌာနကိုပြောထားပါတယ်။မတ်လ25ရက်နေ့မှာတော့အနည်းဆုံးလူ9ဦးရဲ့ရုပ်အလောင်းကိုဆယ်ယူရရှိခဲ့ပါတယ်။အခုနောက်ဆုံးရရှိထားတဲ့သတင်းတွေအရတော့ရိုဟင်ညာလို့ယူဆရတဲ့ရုပ်အလောင်းပေါင်းက17လောင်းကိုဆယ်ယူရရှိထားပြီးဖြစ်ပါတယ်လို့ VOA Indonesia ဌာနကသတင်းရရှိထားပါတယ်။ရိုဟင်ညာမွတ်စလင်တွေအများစုပါဝင်တဲ့ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေထွက်ခွာလာတဲ့သူတွေလို့ယူဆရပြီးတော့ဒီလိုမျိုးဒုက္ခသည်ထောင်နဲ့ချီဟာအင်ဒိုနီးရှားမလေးရှားစတဲ့တခြားနိုင်ငံတွေကိုထွက်ခွာဖို့အတွက်ငွေကြေးအမြောက်အများလူကုန်ကူးတဲ့သူတွေကိုပေးပြီးတော့ထွက်ခွာနေကြတာဖြစ်ပါတယ်။ဒေသရင်းမှာပါစိုးရင်စရာဖြစ်လာတဲ့ဒီလှေစီးပြေးရိုဟင်ဂျာတွေရဲ့အရေးကုလသမဂ္ဂနိုင်ငံတကာအာဆီယံအဖွဲ့အနေနဲ့အထူးလေးပေးပြီးကူညီပေးဖို့ကိုလည်း NUG အစိုးရလူခွေဒုတိယဝန်ကြီးက VOA နဲ့ဆက်သွယ်မေးမြန်းခဲ့မှာပြောဆိုခဲ့မှုပါတယ်။ အခုဒီရိုဟင်ဂျာဒုက္ခသည်တွေပေါ့နော်ဒီအင်ဒိုနီးရှားနိုင်ငံအခြေဒီကမ်းခြေကိုအဆုလိုက်ပြုံလိုက်လေတွေနဲ့အဆက်မပြတ်ရောက်ရှိလာတယ်အဲ့တော့အင်ဒိုနီးရှားအစိုးရဘက်ကလည်းသူတို့ကိုလက်တလုံးမှာထိမ့်သိမ်းထားတယ်နောက်ပြီးတော့သူတို့လုံခြုံစိတ်ချရတဲ့နေရာမှာထားထားပေးတယ်ပေါ့ဒီသတင်းပတ်တွေထဲမှာပဲပေါ့နော်အင်ဒိုနီးရှားမှာရှိတဲ့ဒေသခံတွေကလည်းလုံခြုံရေးစိုးရိမ်မှုတွေရှိတယ်ဒုက္ခသည်တွေထားထားတဲ့နေရာကိုပါချိုးဖောက်ဝင်ရောက်ပြီးတော့မှသူတို့ကိုပြန်ပြီးတော့တွားဖို့ဆန္ဒပြတာမျိုးတွေနောက်အကြမ်းဖက်ပေါ့နော်သူတို့ကိုထိလက်ရောက်ပေါ့နော်သူတို့လောက်တာမျိုးတွေရှိတဲ့ခါမှာစိုးရိမ်စရာအနေထားဖြစ်လာတယ်အဲ့ဒီအပေါ်မှာလည်းနိုင်ငံတကာရောကုလသမဂ္ဂရောအဲ့ခုနကဒီလူခွင့်အဖွဲ့တွေဘက်ကရောမြစ်တာရက်ခံတောင်းဆိုနေရတယ်ရှိတယ်ဆိုတော့ဒီလိုမျိုးတော်တော်လေးမှတစ်ဖက်နဲ့တစ်ဖက်နဲ့ဒေသခံတွေနဲ့ဒီဒုက္ခရောက်ပြီးပြေးလာရတဲ့လှေစည်းပြေးဒုက္ခတွေတွေကြားထဲမှာဖြစ်နေတဲ့အကြက်တဲပြိပခါတွေနဲ့ပတ်သက်ပြီးတော့ဥအောင်ကျော်မိုးတို့အနေနဲ့ဘလောက်တိုင်းတာထိမှဝင်ပြီးညှိနှိုင်းဆောင်ရွက်ပေးနေတာတွေရှိလဲနောက်သူတို့အခက်ခဲတွေအတွက်ဘလို့ကူညီဆောင်ရွက်ပေးတင်တယ်လို့ရောအကြံပေးချင်တာမြစ်တာရက်ခံချင်တာရှိပါလဲရှင
်ပြဿနာရဲ့အရင်းမြစ်ကဒီပမာပြည်တွေမှာဖြစ်တယ်ပေါ့နော်ဒီလူတွေရဲ့ဒီလူလူသူလူဂုံတိတ်ခါရှိရှိရှင်သန်နေထိုင်မှုမရှိခြင်းကနေစပြီးတော့ဖြစ်ပေါ်လာတာဖြစ်တယ်ဒီလူတွေကကမ်းမမြင်လမ်းမမြင်ပုံစံဖြစ်သွားတဲ့နေထိုင်ရှိတယ်အဲ့ဒီအတွက်ဒီဒီနှိစက်တဲ့နိုင်ငံတွေဖြစ်တဲ့ဒီမလေးရှားတို့ဒီအင်ဒိုနီးရှားတို့ထိုင်းတို့စသဖြင့်ပေါ့နော်ဒီနိုင်ငံတွေကိုဟိုအသက်ကိုလောင်ကြီးထက်ပြီးတော့သွားတဲ့ပုံစံဖြစ်တယ်အဲ့တော့ဒီလူတွေကဟိုလက်တလောနေနေရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှလည်းပဲဟိုဘလုကောမလေးဒီစနေခါခက်ခဲတွေတခြားသောကန့်သက်ချက်တွေအများကြီးရှိနေတဲ့ခါကျတော့ဟိုရရလမ်းကိုသူတို့ကယူကြတယ်။နောက်ပြီးတော့ဒီပြည်တွင်းမှာကြံခဲ့တဲ့ရိုဟင်ဂျာတွေကလည်းစစ်ကောင်စီကညီမျိုးစုနဲ့ဖိနှိပ်နေတဲ့ခါကျတော့နေ့စဉ်နေ့များဒီတွေကလည်းထွက်ပြေးနေတဲ့ဟာတွေရှိတယ်။ဒါပေမဲ့အရင်များလာတဲ့ခါကျတော့ကျွန်တော်လူသဘာဝအရဒီအရင်မြစ်ပိုင်းဆိုင်ရာကန့်သက်မှုတွေနောက်ပြီးတော့လူဖြစ်တဲ့ခါကျတော့စသဖြင့်ပေါ်တခြားသောမနစ်တက်တဲ့ရေအရာတွေပေါ်လာတဲ့ခါကျရင်အမုံတရားတွေကျွန်တော်တို့ပေါ်လာတက်တဲ့ဆိုတာကဒါသဘောတဘာဝဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကနိုင်ငံတကာကိုဟိုထိတွေ့မှုတွေဆောင်လှုပ်ဆောင်တိုင်းလှုပ်ဆောင်တိုင်းကျွန်တော်တို့ဒီ OIC နိုင်ငံတွေပါဝင်တခြားနိုင်ငံတွေကိုကျွန်တော်တို့ကနေတဲ့တောင်းဆိုလို့ရှိတဲ့ပြန်ဖို့ကူညီမှုတွေပြိုင်ပြီးဆောင်ရွက်ပေးပါဆိုတဲ့ဟာကျွန်တော်တို့ကပြောဆိုလို့ရှိရခင်ဗျ
ရိုဟင်ညာတွေဟာပင်လယ်ရေကြောင်းခီးရှည်ကိုအသက်အမခံချက်မပေးနိုင်တဲ့လုံခြုံရေးစီမံမှုအလွန်အားနည်းတဲ့မိကာမတ်တာခနော့ခနဲ့ဆက်လီလေးတွေနဲ့ပင်လယ်ပြင်ထဲမှာအသက်ဆုံးပြီးထွက်ခွာလာခဲ့ကြတာပါဒေတာတွေမှာစီးရေးပြိပခါတွေကြုံနေရတဲ့ရခိုင်မြောက်ပိုင်းမှာလုံခြုံရေးကစိုးရိမ်ရအသက်လွတ်ပြီးတော့ပြေးရှောင်ခိုလုံရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာလည်းကုလသမဂ္ဂရဲ့စားနပ်ရိက္ခာဖြတ်တောက်မှုတွေပါဝင်အခက်အခဲစိန်ခေါ်မှုမျိုးစုံနဲ့သူတို့ရင်ဆိုင်နေရတာပါ။ဒါကြောင့်ပြည်ပကိုထွက်ခွာပြေးနိုင်မှုနီလန်းပေါင်းစုံနဲ့သူတို့ကြိုးပမ်းခဲ့ကြပြီးတော့ပင်လယ်ပြင်ခရီးကျန်းတွေမှာရာသီဥတုဆိုးဝါးတဲ့အန္တရာယ်ဆက်လေတွေတိမ်းပေါက်လို့အသက်ဆုံးရှုံးရတာရှိသလိုအခုလိုမျိုးကယ်ဆယ်ပေးထားတဲ့နိုင်ငံတွေမှာလည်းဒေသခံတွေဘက်ကသူတို့ကိုလက်မခံပြင်းထန်စွာကန့်ကွက်ဆန္ဒပြကြတဲ့အတွက်ရိုဟင်ညာတွေအတွက်ကမ်းမမြင်လမ်းမမြင်အနာဂတ်ပျောက်နေတဲ့အနေအထားဖြစ်နေတာဖြစ်ပါတယ်ရှင်။
မဆုမွန်ပြောပြသွားတာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းစီစဉ်ကိုတင်ဆက်ပေးမှာပါဘုံရန်သူစစ်ကောင်စီကိုရင်ဆိုင်နေရချိန်မှာရခိုင်ပြည်ပြန်လဲတိဆောက်ရေးနှစ်ဖက်အတိုင်းဝိုင်းခေါင်းဆောင်တွေရဲ့နိုင်ငံရေးစိတ်ဆန္ဒမှန်ကန်ဖို့အရေးကြီးနေတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရလူ့ခွင့်ရေးဒုဝန်ကြီးလဲဖြစ်ပထမဆုံးရိုဟင်ဂျာဝန်ကြီးလဲဖြစ်တဲ့ဦးအောင်ကျော်မိုးက VOA ကိုပြောပါရယ်ဝါရှင်တန် DC က VOA Studio မှာမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါရယ်ခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဦးအောင်ကျော်မိုးရှင့်အခုလိုမျိုး VOA ကိုအချိန်ပေးပြီးတော့လာရောက်ပြီးတော့တွေ့ဆုံမေးမြန်းဝင်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ပထမဆုံးမေးချင်တာကဒီစစ်ကောင်စီရဲ့တက်မတော်နေပေါ့နော်သူတို့ကျင်းပတဲ့အခမ်းအနားမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောသွားတဲ့မိန့်ခွန်းနဲ့မှအဓိကကဒီသူကအခုလက်ရှိအာဏာကိုယာယီထိန်းသိမ်းထားတာဖြစ်တယ်ဆိုတာမျိုးသူညှို့မိပြောဆိုသွားတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှာဥအောင်ကျော်မိုးရဲ့အမြင်ဘယ်လိုရှိလဲရှင်ဒီသူတို့ကဆိုလိုတာကတော့ဒီအာဏာကိုသူတို့စုပ်ကင်ထားတာမဟုတ်ဘူးယာယီခိတထိမ့်သိမ်းထားတာဖြစ်တယ်ဆိုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လိုက်ပြောဆိုသွားတဲ့ပုံမှာဘယ်လိုအမြင်ရှိလဲရှင
်စစ်ကောင်စီကတော့အဓိကသူတို့ရဲ့ခေါင်းဆောင်ပေါ့လေမင်းအောင်လိုက်ကသူ့ဇက်ကထွက်တဲ့ဇကားတိုင်းလူလူကသူပြောချင်တယ်လို့ပြောနေတာ day 1 ကတည်းကပရမဆုံးအာဏာသိမ်းဖို့ကြိုးစားတဲ့ရက်ကနေစပြီးတော့ သူပြောတဲ့ဇကားတွေပေါ်မှာတာဝန်ခံမှုတာဝန်ယူမှုသူကိုယ်တိုင်လည်းမရှိသလိုသူစီမံခန့်ခွဲနေတဲ့ဖွဲ့စည်းမှလည်းအဲ့ဒီတာဝန်ခံမှုတာဝန်ယူမှုကမရှိဘူး။အဲ့တော့သူ့ဇကားကိုကျွန်တော်တို့ကအရေးပါနားထဲမှာထည့်ပြီးဒါကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပဲချင်းကုန်လူပင်ပဲမဟုတ်ပဲရှိတယ်။အဲ့တော့သူအဓိကနိုင်ငံရေးထွက်ပေါက်ချတာပေါ့လေ။နိုင်ငံရေးထွက်ပေါက်ကတော့ပထမသူအတွက်ချက်ထားခဲ့တဲ့နိုင်ငံရေးခင်းကျင်းတဲ့သူကြုံတွေ့နေရတဲ့နိုင်ငံရေးခင်းကျင်းကအဲတခြားစီဖြစ်နေသူအာနာတင်ဖို့ကြိုးစားခဲ့တဲ့ချိန်တုန်းကနိုင်ငံရေးအတွက်ချက်မှုကအခုလိုခင်းချင်းကိုသူကပြည်သူလူထုရဲ့စုပေါင်းတံပြန်တွန်းလှန်မှုအမြင့်ပြည့်ချေမှုမျိုးကိုသူအဲပေါ်လာမယ်လို့သူမမျှော်လင့်ခဲ့ဘူးအဲ့တော့သူ့ရဲ့လက်ရှိအခြေအနေကအဲတွက်ချင်တဲ့နန်းတွက်နဲ့မကိုက်တာပေါ့အဲ့လိုအခြေအနေမျိုးမှာသူ့အနေနဲ့အဲဒီဇက်ကြောင်းတွေဖန်တီးရတဲ့ဟာတွေရှိတယ်အဲ့တော့နိုင်ငံတကာကိုဒီ narrative တွေပြောရင်လက်ခံကောင်းလက်ခံလိမ့်မယ်သူတို့နဲ့အဆင်ပြေတဲ့နိုင်ငံတွေအဲ့တော့ဒီမိုကရေစီအတွင်ကူပြောင်းရေးကိုဥဆောင်ပြီးလုပ်နေတဲ့အစိုးရကိုမြန်မာပြည်သူနိုင်ငံရေးရေးချင်းမြင့်နေတဲ့လူတွေကိုဒီလိုလိန်ညာတဲ့ဇကားတွေမာယွန်းတဲ့သတင်းဇကားတွေမဟုတ်မမှန်တဲ့သတင်းဇကားတွေကိုစစ်ကောင်စီကလုံနေကြဆိုတာသိတဲ့အတွက်ကြောင့်မလို့ဒါတွေကဟိုလူတွေကယုံကြည်မဲ့ဟိုလည်းမဟုတ်မှန်လည်းမမှန်ကန်နေဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီစစ်ကောင်စီရဲ့ trap out လမ်းကြောင်းတစ်ခုအနေနဲ့ပေါ့နော်စစ်ကောင်စီကဒါအများကတုံ့တက်ပြောဆိုနေကြတာကအခုဒီဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းမိန်ကွန်းထဲမှာလည်းပြောသွားပါတယ်သူတို့ရွေးကောက်ပွဲကျင်းပမယ်ပေါ့ရွေးကောက်ပွဲကျင်းပမယ်ဒါဒီနှစ်အတွင်းဒီမဲဆင်းကောက်တာတွေကိုသူတို့မှန်မှန်ကန်ကန်အပြီးဆောင်ရွက်မယ်အဲဒါမဲ့ရွေးကောက်ပွဲတော့ဘယ်ချိန်ကျင်းပမလဲတော့မသိသေးဘူးပေါ့လေဒါမဲ့ဒီရွေးကောက်ပွဲကျင်းပတဲ့ဖို့အတွက်ကိုအာဒီပြည်သူတွေနဲ့ဒီစစ်တပ်ကြားစီးလုံးညီညွတ်ဖို့ဆိုတဲ့ကိစ္စလည်းသူပြောသွားပါတယ်အဲ့တော့အဲ့ဒါတကယ်ဖြစ်နိုင်မဖြစ်နိုင်ဘယ်လိုတုံ့တက်လဲရှင
်အဲ့ဒီရွေးကောက်ပွဲဆိုရလဲဒါလှုပ်ကြံရွေးကောက်ပွဲပေါ့ရွေးကောက်ပွဲအတူယောင်ပေါ့နော်သူတို့ကြိုးစားခဲ့တာအနာသိမ့်ဖို့ကြိုးစားခဲ့တဲ့ကဟိုလူတို့ကိုဒီဇိုင်းမမက်ပြောလာတဲ့ဟာမှာလဲရွေးကောက်ပွဲကိုနိုင်ငံရေးထွက်ပေါ်တင်နေသူတို့တွက်ချက်ထားခဲ့တာရှိတယ်ဒါပေမဲ့ဒီနေ့ဒီချိန်ထိအဲဟိုသူတို့ပြင်ဆင်ဖို့မပြောနဲ့ဘာမှတော့မလုပ်နိုင်သေးဘူးဆိုတဲ့ဟာကနံပါတ်1နံပါတ်2ကတော့ကျွန်တော်တို့စီမံ2020တုန်းကထင်သာမြင်သာရှိပြီးတော့ဒီအပြည့်အသက်အနိုင်ရထားတဲ့လွတ်တော်မတ်တွေပြည်သူလူထုက mandate ပေးထားတဲ့လွတ်တော်မဲ့တွေနဲ့စူးစိဖွေးစေထားတဲ့လွတ်တော်ရှိတယ်။ဒါကဒါကိုလက်နဲ့အားကိုနဲ့သူတို့ကပြည်သူလူထုရဲ့ဒီထောက်ခံမှုနဲ့ mandate ရထားတဲ့စူဖွေးကိုရထားပြီးတဲ့ legality နဲ့ legitimacy နှစ်ခုလုံးရှိထားပြီးသားအရထားတဲ့ဒီလွတ်တော်ရှိနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကနောက်ထပ်အဲ့ဒီတက်တန်တော်တွင်မှာကျွန်တော်တို့ကနောက်ထပ်ရွေးကောက်ပွဲကျင်းပစရာအကြောင်းလည်းမရှိဘူး။ပြည်သူလူထုကလည်းလက်မခံဘူး။ဒါရင်သားဒီတော်လင်ရဲ့ဖွဲ့စည်းတွေကလည်းဒါကိုလက်မခံဘူး။ဒီမိုကရေစီရေးလှုပ်ရှားလူတွေကသူကလည်းဒါကိုလက်မခံတဲ့အတွက်ကြောင့်မလို့စစ်ကောင်စီရဲ့အခုလိုပြောစကားတွေကလက်ရှိရေကြီးမြင့်နေတဲ့မြန်မာနိုင်ငံရဲ့ခင်းကျင်းမှာဝန်ဆန်းဖို့မရှိ
ဒီ American အစိုးရအတွက်ဒီလွှတ်တော်ကချမှတ်လိုက်တဲ့ဒီဘတ်ဂျက်ထဲမှာမြန်မာအတွက်ဒီဘတ်ဂျက်ငွေ120သန်းထဲမနည်းစရာဆိုတာလည်းပါဝင်နေတယ်အဲ့တော့ဒီ Rohingya အချက်အတွက် American ဘက်ကဟိုကူညီဆောင်ရွက်နေတဲ့အနေအထားတွေရောဘယ်လိုမြင်လဲရှင
်ဟိုရင်းကြတွေပေါ်မှာဖြစ်သွားတဲ့ဖြစ်လုတ်ခဲ့တဲ့ကိစ္စကိုလူမျိုးလုံးတက်ဖြတ်မှုတိတတ်မှတ်တဲ့အမေရိကန်တမိုင်းမှာရှစ်ကျင်မြောက်ပေါ့လေတတ်မှတ်တဲ့ဟာမှာဒီရင်းကြကိစ္စလည်းပါတယ်လူမျိုးလုံးတက်ဖြတ်မှုအဲ့တော့လူမျိုးစုတစုပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုလူမျိုးစုဒီလူမျိုးလုံးတက်ဖြတ်မှုလို့တတ်မှတ်ပြီးနောက်ပိုင်းမှာအစိုးရတရက်မှာဟိုခံယူရမယ့်တာဝန်တွေရှိလာတယ်တိတ်ခါသီလပိုင်းဆိုင်ရာတာဝန်ရယ်ဥပဒေပိုင်းဆိုင်ရာရယ်ဟိုတတ်မှတ်ပေးယူနိုင်မှာပြည်အဲ့ဒီအတွက်ဒီအမေရိကန်ကလည်းတခြားနိုင်ငံဒေသတွေမှာအဲ့လိုလူမျိုးလုံးတက်ဖြတ်မှုမြောက်တယ်ဆိုတဲ့ဟာကိုသတ်မှတ်ပြီးတော့သူကိုယ်တိုင်လုပ်ခဲ့တဲ့ဟာတွေရှိတယ်။တစ်ဖက်မှာလည်းပဲအဲကျွန်တော်တို့ဟိုဒေလူသတ်မှတ်ခဲ့တာကနနစ်ကျော်ပြီပေါ့။နနစ်ကျော်ကာလတော့တွင်မှာသူ double i double m လို့အဖွဲ့အစည်းတွေကိုလည်းပံ့ပိုးကူညီမှုတွေအများကြီးလုပ်ခဲ့တာရှိတယ်။အဲဒါအပြင်အခုဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာလည်းပဲဒီလူသားချင်းစာနာထောက်ထားမှုကူညီနဲ့ပတ်သက်ပြီးတော့ US ကဒီနေ့တချင်ထိအကြီးဆုံးဒေါ်လာဖြစ်တယ်ပေါ့နော်ဒေါ်လာဆိုတဲ့ဟာဒါပေမဲ့မလွန်လောက်သေးဘူးသူတို့ပေးတဲ့ပမာဏကအဲဒီနေရာမှာကျွန်တော်ပြောချင်တာကပါလဲဆိုတဲ့အခါကျတော့ဒီလူမျိုးလုံးတက်ဖြတ်မှုရဲ့နောက်မှာလောက်ရမယ့်လုပ်ငန်းစဉ်တွေအများကြီးရှိတဲ့အခါကျတော့ကျွန်တော်ချက်ချင်းရေတွင်တူပြီးတော့ရေကြည့်တော့တောက်လို့မရဘူးအဲ့ဒီအတွက်အမေရိကန်ကလည်းနိုင်ငံတနိုင်ငံဖြစ်တဲ့ကမ္ဘာတစ်လောမှာသူဦးစားပေးကင်တွေနေရတဲ့သူရဲ့ competing priorities လေးတွေလည်းရှိတဲ့အခါကျတော့ဒီရိုဟင်ဂျာရေးကိုအခုလိုလုပ်ပေးတယ်ဆိုတာကလည်းအရင်မြစ်တွေမြမရေးမှာရေးမြစ်တွေချပေးတယ်ဆိုတာကလည်းသူတို့ရဲ့ဦးစားပေးအဆင့်အနေထားမှာရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကိုဒီနေ့တပုံပြသရာရောက်တာရောက်တာလည်းပါတာဒါကိုကျွန်တော်တို့ကတွန်းနေဖို့လူတွေပေါ့ဒီတဲ့ပုံမူထိထိရောက်လူရက်တဲ့ဒီနေရာတွေစီလူရက်တဲ့လူတွေစီဒီကူညီတွေအပြည့်အဝရောက်ဖို့အတွက်လူသားချင်းစာနာထောက်ထားမှုကူညီဖြစ်ပြီးလူသားချင်းစာနာထောက်ထားမှုကူညီမဟုတ်ဘဲနဲ့တခြားသောဥပဒေပိုင်းဆိုင်ရာထောက်ကူပြုတဲ့ကူညီတွေနောက်ပြီးနှီးပညာပိုင်းဆိုင်ရာကူညီတွေဆိုလို့ရှိရင်လည်းကျွန်တော်တို့တကယ်လူရက်တဲ့အတိုင်းသားဖွဲ့စည်းတွေ PDF ဒီမြန်မာရေးဆိုရရဲ့ဒီစုမှုနေမြေတွေအဖွဲ့အစည်းတွေကိုဒီကောင်းမွန်တဲ့စီမံအုပ်ချုပ်မှုဒီဟာတွေမြင့်တင်ဖို့အတွက်လည်းကျွန်တော်တို့ဇင်တမပြတ်သူတို့တောင်းဆိုလာခဲ့တာရှိတယ်ကျွန်တော်တို့ကိုအဲ့တော့ဒီအခုလို့ဟိုသူတို့ဟိုဟာလှုပ်လိုက်တဲ့ပြန်ချပစ်လိုက်တဲ့ဟာကကြတော့အဓိကကတော့ရက်ဖက်အဖွဲ့အစည်းတွေကနေတဆင့်အဲသွားရရဲ့ NUG ကို direct သွားနိုင်တော့ပို့ပြီးထိရောက်မှုပို့ရှိတယ်ပေါ့နော်ရက်ဖက်ဖွဲ့စည်းဆိုတာကငကိုတုံးကသူတို့ကူညီပေးတဲ့ကူညီတွေကကုလသမဂ္ဂဖွဲ့စည်းတွေကနေတဆင့်သွားတာများတယ်အဲ့ဒါမှမဟုတ်ရှိနိုင်ငံတကာဖွဲ့စည်းတွေကနေတွားရမြဲတယ်ကျွန်တော်တို့အမြဲတမ်းလူလူသူတို့နဲ့ထိတွေ့ဆက်ဆံမှုလုပ်တိုင်းဒီတခြားနေရာတွေမှာသူတို့အရင်မြစ်တွေချပေးတဲ့ပုံစံနဲ့မြန်မာနိုင်ငံမှာချပေးတဲ့ပုံစံကခြားနားဖို့လိုတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံရဲ့ဒီပဋိပက္ခအခြေအနေအတိတ်နဲ့ကရှုပ်ထွေးလုံအောင်ကြီးတဲ့အတွက်ကြောင့်မလို့စစ်ကောင်စီကတစ်ဖက်ကလက်လက်မြင်အောင်လှုပ်ထားရတဲ့ဟာလက်လက်မမြင်အောင်လှုပ်ထားတဲ့အခြေအနေတွေရှိတယ်ဒီအတွက်ကြည်ရွဖွဲ့စည်းတွေကိုစောင်းပေးပြီးကျွန်တော်တို့ကိုကူညီပေးတယ်ဆိုလို့ရှိရင်ကျွန်တော်တို့ခုရှောက်နေတဲ့တော်လင်ရေးခရီးကပုံပြီးမြန်ဆန်နိုင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့စဉ်ဆက်မဲ့ပြတ်သူကိုပြောလို့ရှိရခင
်ဒီရိုဟင်ဂျာတွေအခုရင်ဆိုင်နေရတဲ့အခြေအနေပေါ့နော်အဲ့အနေထားမှာဆိုရင်ရခိုင်ပြည်နယ်မှာအခုဒီရခိုင်တပ်တော် AA ရဲ့ဒီထိုးစစ်ဆင်တိုက်ပွဲတွေရဲ့အချိန်ကတော်တော်လေးမြင့်မားလာပြီးနေမြေတွေကလည်းတော်တော်သိမ့်ပိုင်နိုင်တဲ့အနေထားတွေစီရေးရတကယ်နီးပြူဟာကြတဲ့ဒီဒေတာကြီးတွေဒီမျိုးကြီးတွေကိုလည်းသိမ့်လာတဲ့အနေထားမှာအခုလက်ရှိဒီအဲ့ဒီတဲမှာရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အပိုင်းပေါ့နော်အဲ့ဒီမှာဒါအခုတော့ဒါစစ်ကောင်စီရဲ့ဖိအားပေးမှုစေခိုင်းတဲ့အတွက်ဒါရိုဟင်ဂျာတွေကတခါအေးအေးရခိုင်တပ်တော်ကိုဟိုဆန့်ကျင်ဆန္ဒပြဖို့ပေါ့လေဒါတွေကိုပြီးခဲ့တဲ့အပတ်တွင်းကတော့ဟိုလုတ်ကင်ခဲ့တာတွေ့ရတယ်ဒီပေါ်မှာလည်းအေးအေးကထုတ်ပြန်ထားတာလည်းရှိပါတယ်ဆိုတော့ဒီနေရာမှာတခုကအဲ့ဒီဒီအတိုင်းဝိုင်းနှစ်ခုကြားမှာအတူရှင်တွဲနေထိုင်ရေးပေါ့လေအဲ့ဒီမှာအဓိကကဟိုအရေးပါတဲ့နေရာမှာဟိုအထူးသဖြင့်အခေါ်ဘော်ကိစ္စတို့တောင်းမှပေါ်မှာဘာမှသဘောထားတွေကမျိုးမျိုး क्वे နေတဲ့ဟာမျိုးပေါ့เนาะဥကောင်ကျော်မူရဲ့အမြင်ဘယ်လိုရှိလဲရှင
်အဲနှစ်ချက်ပေါ့ပထမချက်ကတော့ကျွန်တော်ဒီအစိုးရဖွဲ့ဝင်တယောက်ဖြစ်တယ်ရိုဟင်ဂျာတယောက်လည်းဖြစ်တယ်ကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံရဲ့ခင်းချင်းမှာအာဒီအခွင့်အရေးတွေလူတယောက်ရဲ့အခြေခံရောက်ပိုင်ခွင့်တွေကျွန်တော်တို့ရဲ့စုပေါင်းရောက်ပိုင်ခွင့်တွေကဘာနဲ့သွားပြီးသက်ဆိုင်လဲဆိုတဲ့အခါကျတော့ဒီဝိသေသလက္ခဏာကိုအခြေနဲ့သွားပြီးသက်ဆိုင်တယ်ဆိုတော့ဝိသေသလက္ခဏာအခြေခံတဲ့နိုင်ငံရေးရဝန်နိုင်ငံရေးခင်းချင်းဖြစ်နေတာပေါ့ဒီနေရာမှာမင်းတို့ကတော့ငါတို့တန်းတူညီတူခွင့်ရေးပေးမယ်ဒါပေမဲ့မင်းတို့ရဲ့ဝိသေသလက္ခဏာကိုမင်းတို့ခေါ်စီခြင်းတဲ့ဝိသေသလက္ခဏာကိုတော့ငါတို့မခေါ်နိုင်ဘူးလို့ပြောရင်အရှိကတန်းတူညီများမှုဆက်ဆံပေးမယ်ဆိုတဲ့ဟာရဲ့တန်ဖိုးကဘာမှမရှိဘူးဘာလို့လဲဆိုတော့အရှိကပြောသွားတဲ့ဇကာရဲ့ validity ကအနောက်ကပြောတဲ့ဇကာကထက်ဆင့်ဟိုဟာလုတ်ပြီးတာကိုအဲ့ဒီအတွက်ကျွန်တော်တို့ကဒီဝိသေသလက္ခဏာမှာရိုဟင်ဂျာတွေရှိခြင်းမရှိခြင်းဆိုတဲ့ဟာကဒီသမိုင်းကိုကျွန်တော်တို့ကပြန်ကြည့်ရင်ဒီရိုဟင်ဂျာတွေရှိခဲ့တယ်ဆိုတာလည်းဘယ်သူမှငြင်းလို့မရဘူး။ဒါပေမဲ့ပေါ်လာခြင်းရဲ့ဒီဒီအချိန်ကာလအပိုင်းအခြားကဘယ်သူကတော့စောပြီးပေါ်လာလဲဘယ်သူကတော့နောက်ပြီးပေါ်လာနောက်မှပေါ်လာလဲဆိုတဲ့ဟာကကျွန်တော်တို့ဒါငင်းခုန်နေရရင်သမိုင်းရေးခဲ့တဲ့လူတွေကလည်းဒီဓမ္မဘက်ကပဲရက်တီပြအမြဲတမ်းရေးနေကြတာမဟုတ်ဘူး။ဆိုတော့သမိုင်းကကျွန်တော်တို့ကိုပုံမှုကောင်းမွန်တဲ့အနာဂတ်ဖန်တီးနိုင်ဖို့အတွက်အထောက်အကူပြုဖို့ရှိနေတာဖြစ်တယ်အဲ့ဒီအတွက်ကျွန်တော်တို့ကဝိသေသလက္ခဏာရိုဟင်ဂျာတွေရဲ့ယဉ်ကျေးမှုအမေနဲ့ဘာသာစကားဓာတ်တွေကထင်းသိမ်းနိုင်ဖို့အတွက်ဒန်တူညီတူခွင့်ရေးကိုအမခံပေးနိုင်တဲ့အခြေအနေဖြစ်ဖို့အတွက်ရိုဟင်ဂျာဆိုတဲ့နာမည်အခေါ်ဝေါ်တက်တာကပူကျေပြန့်တယ်ဆိုတဲ့ဟာကိုဒီနေရာမှာကျွန်တော်မိမောင်းထုတ်ပြလိုချင်ဖြစ်တယ်ပေါ့အဲ့တော့ရိုဟင်ဂျာလို့အဲ့ဒီအတွက်လည်းရိုဟင်ဂျာတွေကငါတို့ရိုဟင်ဂျာပါဆိုတဲ့ဟာကိုဇက်တိုက်ဆိုသလိုပြောနေရတဲ့ဟာကမြန်မာနိုင်ငံရဲ့ခင်းကျင်းကနိုင်ငံသားကိုအခြေခံတဲ့နိုင်ငံရေးခင်းကျင်းမဟုတ်ဘူးအမေရိကလို့အဲ့ဒီအတွက်ကျွန်တော်တို့ကနိုင်ငံရေးစိတ်ဆန္ဒဒီဟာတွေကင်တွေ့တဲ့နေရာမှာမန်ကန်ဖို့လူတွေကျွန်တော်တို့တစ်ဖက်ကလည်းဆိုတော့ကိုရီးယားကတော့ဒီစစ်ကောင်စီကိုအမြစ်ပြချေမုံမယ်ကုရက်ကန်ဂျမာကိုကူဖန်တီးမယ်ဒါပေမဲ့မင်းတို့ကိုတော့ငါတို့ကတော့ကုကန်ဂျမာကိုဖန်တီးပိုင်ခွင့်မရှိဘူးငါတို့ပြောသလိုမင်းတို့နေရမယ်ဆိုရဟာဒီလူမျိုးကြီးဝါဒကိုတိုက်ချဲ့ရင်းနဲ့ကိုကိုတိုင်းထက်ဆင့်လူမျိုးကြီးဝါဒကိုပြန်လဲတွန်းခါလာအောင်လှုပ်တာနဲ့အတူတူပဲဆိုရဟာကိုသိဖို့လူတွေပေါ့နော်ဆိုတော့ဒါကတော့ဟုတ်တကူနောက်တစ်ခုကတော့ကျွန်တော်ငင်းချင်းစွာသူရှင်တွေနေထိုင်ခဲ့တယ်ဒီလူစစ်ကောင်စီကအကွက်ကြက်ကြလုတ်တဲ့နေရာမှာအခုလိုစကားတွေပြောရခြင်းကပြန်လည်ပြောကြည့်ဆိုလို့ရှိရင်ကျွန်တော်ပုံရံသူကဘာဖြစ်သွားမလဲဆိုတဲ့အခါကျတော့သူလူချင်းတဲ့ခင်ချင်းကိုကျွန်တော်ကတော့ပြီးကိုကြီးထောက်ပံ့ပေးရအောင်တင်ပေးနေကျွန်တော်ရခိုင်ပြည်နယ်မှာရှိတဲ့လူမျိုးစုတွေအားလုံးရဲ့ဘုံအကျိုးစီးပွားရခိုင်ပြည်နယ်ရဲ့အကျိုးစီးပွားကိုရှေ့ရှုခြင်းအပြင်ကျွန်တော်စစ်ကောင်စီတစ်ဖက်ကလည်းအမြင့်ပြည့်ချေမုံကြီးမှာရခိုင်ပြည်မြေကနေမြမမြေပေါ်ကနေစစ်ကောင်စီကအမြစ်ပြချေမှုနိုင်ဖို့အတွက်လည်းတောက်ကူပြုသလိုကျွန်တော်ရဲ့ဒီအားလုံးကုနာကဘုံဝကျူးစီးပွားကိုလည်းဟိုတက်မဲ့ပေမဲ့ရာဖြစ်အတွက်တကြောင်မလို့စိတ်ခံစားချက်ရှေ့တည်းမတင်မနဲ့ တီကဓမ္မဘက်ကယက်တီပြီးတော့ဒီကီဒီကိုချင်းတီလာပိုင်းဆိုင်ရာအတဝန်ချိပမှုပေါ့အဲ့ဒီဟာတွေပေါ်မှာယက်တီပြီးတော့ကျွန်တော်တို့ကတုံ့ပြန်ဆောင်ရွက်သွားရင်တော့စစ်ကောင်စီကကျွန်တော်တို့ကိုတုံချနိုင်မယ်လို့ကျွန်တော်မိမျောလင်းမှုခင်ဗျ
NUG အစိုးရအနေနဲ့ပေါ့နော်ပထမအဦးဆုံးဒီခတ်အပ်တဲ့ဒီ Rohingya ဝင်ကြီးတဦးအနေနဲ့နောက်ပြီးတော့လည်းဒီလူခွင့်ရေးဆိုင်ရာဒုဝင်ကြီးအနေနဲ့တာဝန်ယူထားတဲ့ခါကျတော့ဒီ Rohingya တွေဘက်ကRohingya ပြည်သူတွေဘက်ကအခုဒီ NUG ပေါ်သဘောထားအောင်ဘယ်လိုရှိလဲရှင
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ငကူတုံးကတော့ဟို reservation ရှိတာပေါ့လက်ခံမှုပိုင်းမှာအရင်တုန်းကလည်းcases set Rohingya တွေကိုနိုင်ငံရေးရစစ်တပ်ကတုံးချခဲ့တဲ့ဟာရှိတယ်။အစိုးရလုတ်တဲ့လူတွေကလည်းတုံချခဲ့တာရှိတယ်။ဥနုခေတ်ကနေစပြီးတော့ပေါ့။အခုအချိန်ဒီမှာလည်းကျွန်တော်တို့ကတုံချပါမလားဆိုတော့အစိုးရစီတော်ရိုဟင်ဂျာတွေမှာရှိခဲ့တယ်။သို့တော့ကျွန်တော်တို့ဒီတမိုင်းမဖြစ်သေးတဲ့တမိုင်းမှာကျွန်တော်တို့ကဘေးထွက်ပြိသက်အနေနဲ့ရှိမနေခြင်းမူမြန်မာနိုင်ငံရဲ့ခင်ဗျာ။ကျွန်တော်တို့ဒီနိုင်ငံတည်ဆောက်ရေးမှာဒီဇိုင်းမဲ့မဲ့ပါဝင်ခဲ့တယ်။အခုလိုအရေးကြီးတဲ့ချိန်မှာလည်းနိုင်ငံသားတယောက်အနေနဲ့ကြေပွန်ရမယ့်တာဝန်ကိုကျွန်တော်တို့ကကြေပွန်ထမ်းဆောင်ရမယ်။အခွင့်အရေးကြီးပဲကျွန်တော်တို့တောင်းဆိုနေတာမဟုတ်ဘူး။ကကဲမူရကြာကကျွန်တော်တို့ကလည်းပြီးစစ်နေတယ်ဆိုရဟာကကျွန်တော်တို့ဒီဘက်ကရိုဟင်ဂျာတွေဘက်ကနားလေလာတယ်နောက်ပြီးတော့မြို့သားယဉ်ကျေးဆိုရထဲမှာပါတဲ့သမရရီယာစကျွန်တော်တို့ဝင်ကြီးချုပ်ဒီဝင်ကြီးတွေဒုတိယဝင်ကြီးတွေရဲ့စုပေါင်းနိုင်ငံရေးစိတ်ဆန္ဒကရိုဟင်ဂျာကိစ္စဖြေရှင်းရေးမှာဟိုနိုင်ငံတကာနဲ့ရှိရင်မလျော့ဘူးဆိုတာကျွန်တော်တို့ကကျွန်တော်ရိုဟင်ဂျာတယောက်အနေနဲ့သိထားတယ်အစိုးရဖွဲ့ဝင်တယောက်ထက်ပေါ့လေဆိုတဲ့အခါကျတော့ဒီလူတွေနဲ့ကျွန်တော်ထိဆက်ဆက်မှုတွေကလုံးကြတဲ့ဒီ3နှစ်ကျော်ကလေးကလောက်တဲ့ခါကျတော့အခုကတော့ဒီဆိုရဖွဲ့ဝင်တယောက်နေတယ်အဲ့တော့သူတို့ရဲ့စိတ်ဆန္ဒမန်ကန်တယ်ဆိုတာကျွန်တော်ကသိတယ်အဲ့တော့မန်ကန်တဲ့နေရာမှာကတော့အကန့်တက်တွေကတော့ကျွန်တော်တို့စိန်ခေါ်မှုတွေရှိတယ်အဲ့တော့ဒီနေရာမှာရိုဟင်ဂျာတွေကိုဟိုအမကန်ချက်ရှိတဲ့အခင်းချင်းတခုကျွန်တော်တို့ကဖန်တီးပေးတဲ့နေရာမှာရိုဟင်ဂျာတွေကလည်းပါဘူးလားဆိုတော့ဒီဘက်ကလည်းစံတန်ဖို့ကိုအခြေခံတဲ့ခြေလှမ်းမှုတွေဖြစ်ပေါ်
NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွေဒုဝန်ကြီးဥအောင်ကျော်မိုးကိုမန်ရင်နိုင်ငံ VOA ရဲ့စတူဒီယိုမှာတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝါ YouTube စာမျက်နှာလိပ်စာကတော့ youtube.com/VOABAMIS ဖြစ်ပါတယ်
ဒီကနေ2024ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းနိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။ထိုင်းဆိုရကစီစဉ်တဲ့မြန်မာစစ်ဘေးရှောင်တွေအတွက်ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထိုင်းမြန်မာနယ်စပ်မှာမြန်မာကြက်ချင်းဤအသင်းကိုမတ်လ25ရက်နေ့ကရွေးပြောင်းပေးရခဲ့ပါတယ်စာနာမှုအကူအညီတွေကိုစစ်ကောင်စီလောက်ကညချင်းဒီအတင်းကတဆင့်ပေးရခဲ့တာမို့စစ်ဘေးရှောင်တွေစီအမှန်တကယ်ရောက်ရှိနိုင်မလားဆိုတာစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြကြပါတယ်ဒီအကြောင်းတွေကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သူနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေနိုင်ငံကိုကိုစားမပြုနိုင်တော့တဲ့စစ်ကောင်စီရဲ့လက်အောက်ခံကြက်ရှင်ဒီအသင်းကတဆင့်ပေးတဲ့အကူအညီတွေစစ်ဘေးရှောင်တွေစီရောက်နိုင်ပါမလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့စစ်ဘေးရှောင်တွေအတွက်ထိုင်းကြက်ရှင်ဒီအသင်းကနေတဆင့်လူသားချင်းစာနာတဲ့အကူအညီတွေကို2024မတ်လ25ရက်နေ့ကမြန်မာဘက်ကိုလွှဲပြောင်းပေးရလိုက်တယ်လို့ထိုင်းနိုင်ငံကြားရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာထိုင်းကျက်ရှင်နီကနေစစ်ကောင်စီရဲ့မြန်မာကျက်ရှင်နီအသင်းကိုလူသားချင်းစာနာမှုအကူအညီတွေလွှဲပြောင်းပေးရနေတဲ့ဓာတ်ပုံတွေကိုမီဒီယာတွေမှာလည်းဖော်ပြကြတာတွေ့ရပါတယ်။ထိုင်းရဲ့လူသားချင်းစာနာမှုအကူအညီဟာစစ်ဘေးရှောင်ဥယျာဉ်2000အတွက်ဖြစ်ပြီးအခုလိုအကူအညီတွေလွှဲပြောင်းပေးအပ်တာကိုအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးရုံး AHC စင်တာကကြီးကြပ်ဆောင်ရွက်တယ်လို့သတင်းတွေကဆိုပါတယ်အခုလိုထိုင်းနိုင်ငံကပေးအပ်တဲ့အကူအညီတွေနဲ့ပတ်သက်ပြီးဝေဖန်မှုတွေလည်းရှိနေပါတယ် Sigonzi de Singa, Tainzana Muguni, Doka de Rilette, Yapu Mule, so that the Rinabogu, Vioe got tolling everybody. Eddie the Rema, Sibishoni Emiazuga, Diana Lenna Gain retention tare, Nemi Rema, Shida, Pied Edwe, Akulu, Mamma Jessini, then got the same beer, Guni, Sibishoni Lette, Yaumel, Matende Jau, Ligigo, Falu, Denganino, Gogre Murima, Sigonzi got need I bone jenny de Edwe. အကူအညီတွေပေးဖို့ဆိုတာမဖြစ်နိုင်ဘူးလို့စစ်ဘေးဆောင်တွေကိုအကူအညီပေးနေသူတူဦးကပြောတာကိုဖော်ပြထားပါတယ်။အဲ့ဒီသတင်းမှာပဲတိုင်းဒေသနဲ့နိုင်ငံမြေတွေထဲမှာရှိတဲ့ဒုက္ခတွေတွေအတွက်
ထိုင်းနိုင်ငံကပေးမဲ့လူသားချင်းစာနာမှုအကူအညီဟာစစ်ဘေးဒုက္ခသည်9000ကိုပေးဖို့ရည်ရွယ်ထားတယ်လို့သိရပါတယ်။အခုပထမအတုံအနေနဲ့ဒုက္ခသည်1000အတွက်ပေးဖို့ရာဖြစ်ပါတယ်။ပေးဖို့တဲ့နေရာ3နေရာကတော့တာမညာ၊ဖန်အန်ခရိုင်တွေကပိုင်ကျုံနဲ့ကော့ဂရိတ်ခရိုင်တွေကနဘူးတို့ဖြစ်တယ်လို့သိရပါတယ်။ဒီနေရာတွေဟာဒီကေဘီအန်နဲ့နေကြားဆောင်တပ်ဖွဲ့တွေထိ ंछ ုပ်ထားတဲ့နေပြည်တွ င်းချုပ်ထားတဲ့နယ်မြေတွေထဲမှာဖြစ်ပြီးတော့စစ်ဘေးရှောင်ရေအတွက်ဟာ9သိန်းခွဲခန့်ရှိတယ်လို့ KNU တာဝန်ရှိသူတွေကပြောပါတယ်နိုင်ငံရေးစောင့်ကြည့်လေးလာသူတူကတော့ထားရန်စာနာမှုအကူအညီဟာမယိုသာပါဘူးစစ်ဘေးရှောင်တွေကိုအကူအညီပေးတယ်ဆိုတာအပေါ်ယံဟန်ပြတာဖြစ်ပါတယ်သူတို့တကယ်ရည်ရတာကစစ်ကောင်စီနဲ့ KNU စကားပြောရေးဆွေးနွေးရေးဖြစ်ပါတယ်ဒါမှသာအာရှလမ်းမပြန်ပွင့်ပါမယ်ကုံသွယ်ရေးလုံနိုင်မယ်ဆိုတဲ့အကျိုးစီးပွားကအဓိကဖြစ်ပါတယ်ပြီးတော့ Humanitarian Corridor ဆိုတာမျိုးကနောက်ပိုင်းမှာ Dialogue တွဲဆောင်ဆွေးနွေးရေးဖြစ်စေဖို့ဦးတည်တာမျိုးဖြစ်ပါတယ်ဒါကြောင့်တတိထားပြီးစောင့်ကြည့်တဲ့လို့ဆိုပါတယ
်ရှူလာလောင်ကွန်တက်ကူတူကပါမောက်ခတီတီနံပေါင်းစုဒီရရေးသားတဲ့မြန်မာနိုင်ငံကိုနိုင်ငံမဟုတ်သောဂျာကာလာယာယီနိုင်ငံတစ်ခုအဖြစ်နားလည်ခြင်းဆိုတဲ့ဆောင်းပါးကိုဘန်ကောက်ပို့စ်သတင်းစာကမတ်လ၁ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာပမောက်ခတီတီနံပေါင်းစုဒီရက်ကအာဆီယံဆိုတာနိုင်ငံတော်တွေကိုအခြေပြုပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်။နိုင်ငံတစ်ခုအဖြစ်ပြည်ပပြင်းပြင်းမရှိတော့တဲ့အခြေအနေသစ်မြန်မာနဲ့ထိတွေ့ဆက်ဆံဖို့အာဆီယံဟာအဆင့်သစ်အနေထားမှာရှိမနေဘူး။မြန်မာနိုင်ငံဆိုင်ရာအာဆီယံမူ၅ချက်ဆိုတာကလည်းစစ်ကောင်စီကိုနိုင်ငံတော်ကုစားပြုအဖွဲ့အစည်းနဲ့ချမှတ်ခဲ့တာဖြစ်တဲ့အတွက်လောလောဆယ်မှာအကျုံးမဝင်တော့ဘူးအာဆီယံလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညှိနှိုင်းရေးမှူးရုံး AHA စင်တာဆိုတာဟာလည်းနိုင်ငံတော်အစိုးရတွေကိုဗဟိုပြုထားတာဖြစ်တဲ့အတွက်လက်ရှိအခြေအနေမှာစစ်ကောင်စီနဲ့မကိုက်ညီတော့ဘူးမကြသေးမီကထိုင်းနိုင်ငံအစိုးရကကြီးညာတဲ့လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်ဟာလည်းတိုင်းဒေသဒေသတွေကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးခဲ့တာမျိုးမရှိဘဲစစ်ကောင်စီလက်အောက်ခံမြန်မာကျက်ရှင်ဤအသင်းနဲ့လှုပ်ဆောင်ခဲ့တာဖြစ်တဲ့အတွက်ယုံကြည်မှုမရှိကြဘူးလို့ရေးသားထားတာတွေ့ရပါတယ
်။လက်ရှိအနေထားမှာအာဆီယံအနေနဲ့မြန်မာအရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးစောင့်ကြည့်လေးလာနေသူတူကလည်းအခုလိုပြောပါတယ်
။ခုဆိုရင်အာဆီယံသူတို့ရဲ့ five points ကိုငင်းငယ်ရေးအစီအစဉ်ဆိုတာမျိုးပြောင်းပြီးတော့တုံးလာတာတွေ့ရတယ်။ဒါဘလို့သဘောလဲမြန်မာပြည်သူတွေရဲ့စန္ဒပါဒလာတော်လှန်ရေးအင်အားစုတွေရဲ့သဘောထားပါဒလာမေးစရာဖြစ်တယ်နောက်တစ်ခုကစစ်ကောင်စီဟာအချိန်မကောင်းတော့ဘူးဒီတော့တရုတ်အိန္ဒိယနဲ့အာဆီယံကသူတို့ခရက်ဒစ်ရအောင်ဇွတ်တွန်းနေတာမျိုးတွေတွေ့နေရတယ်အန်ယူဂျီနဲ့တော်လှန်ရေးအင်အားစုတွေတောင့်ခံနိုင်မှုလိုမယ်ထင်တယ်အန်ယူဂျီကလည်းအာဆီယံနဲ့ပတ်သက်လို့Silent Diplomacy ထဲမှာပြိမိသွားတယ်ထင်တယ်အမှန်ကတော့ Quiet Diplomacy ဆိုတာကမီဒီယာကထုတ်ဖော်မပြောရတာလို့ကျွန်တော်တော့နားလဲကိုဝင်အားစုတွေထဲမှာ CSO တွေကြားထဲမှာဆွေးနွေးတိုင်ပင်ပြီးပူထီအောင်ဘယ်လိုလုပ်မလဲဆိုတာမျိုးဖြစ်တင်တယ်လို့ထင်ပါတယ
်အမှန်ကတော့အင်ဒိုနီးရှားကလာအိုကိုအာဆီယံလက်ကျဥက္ကဋ္ဌလွှဲပေးချိန်မှာမြန်မာအရေးနဲ့ပတ်သက်ပြီးထရိုက်ကားလို့ခေါ်တဲ့အလဲကျဥက္ကဋ္ဌဟောင်းအင်ဒိုနီးရှားလက်ရှိအလဲကျဥက္ကဋ္ဌလာအိုနဲ့နောက်လာမယ့်အလဲကျဥက္ကဋ္ဌမလေးရှားသုံးမွင့်ဆိုင်သုံးနိုင်ငံညှိနှိုင်းလှုပ်ဆောင်ကြဖို့မ မူချထားတာပါဒါပေမဲ့ထိုင်းက Trigger သုံးနိုင်ငံနဲ့ညှိနှိုင်းမှုမရှိပဲမြန်မာအရေးကိုလှုပ်ဆောင်နေတယ်လို့ဝေဖန်ကြတာတွေလည်းရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီအခြေအနေသစ်မှာတော်လိုင်းအင်အားစုတွေအနေနဲ့စောင့်ကြည့်ဝေဖန်ဖို့လိုအပ်တယ်လို့အခွင့်အလမ်းဖြစ်အသုံးချနိုင်ဖို့လည်းလိုတယ်လို့အကြံပြုကြသူတွေလည်းရှိပါတယ်တန်တမန်ဆက်ဆံရေးမှာ Advocacy ကအရေးကြီးပါတယ် Advocacy ဆိုတာကတော့စင်ဆက်မပြတ်ထိတွေ့ပြီးပြောဆိုစည်းရုံးရတဲ့သဘောဆိုတော့အာဆီယံတန်တမန်တွေထိုင်းနဲ့အာဆီယံနိုင်ငံတွေမှာရှိတဲ့ American EU စတဲ့တန်တမန်တွေနဲ့အမြဲထိတွေ့နေဖို့အရေးကြီးပါတယ်ဒီတော့တော်လိုင်းအင်အားစုတွေအထူးသဖြင့်တော့ NUG အနေနဲ့အာဆီယံရဲ့တာဝန်ယူဆောင်ရွက်ရသူဟာအာဆီယံနိုင်ငံတွေကိုလှည့်ပတ်ပြီးခီးသွားနိုင်သူဖြစ်ဖို့လိုပါတယ်ခေအခြေအနေအရဤပညာအထောက်အကူတွေနဲ့အွန်လိုင်းကနေတွေ့ဆုံလို့ရပါမယ်လို့လူကိုယ်တိုင်တွေ့ဆုံလူကိုယ်တိုင်ဆွေးနွေးရတာကပိုထိရောက်ပိုအလုပ်ဖြစ်ပါတယ်လို့နိုင်ငံရေးအကဲခတ်တူကထောက်ပြပြောဆိုပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုဖြည့်သွေးနိုင်တဲ့အလိမ္မာတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းရဲ့မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါငင်းကြိုင်းနဲ့လုံလုံဆိုင်ရာကိစ္စတွေမှာအမျိုးသမီးတွေရဲ့ဒဏ်တူရထိမှုအတွက်အဟန့်တားတွေဟာပို့ပြီးတော့ကြီးမားလာပါတယ် SB မြန်မာရဲ့ဒီဘက်မြင်ကွင်းရဲ့မတ်စုမှာအကြောင်းချင်းရကိုအချက်လက်အခြေပြုပိုင်းခြားပြီးတော့ဖော်ပြပေးထားပါတယ်ခင်ဗျာ
အနာသိမှုအလွန်အမျိုးသမီးငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာဆက်ဆက်အကြောင်းအရာတွေကိုတင်ပြပါမယ်။အလွာဆောင်ကမြန်မာအမျိုးသမီးတွေဟာ2022ခုနှစ်ဆက်အနာသိမ်းစန့်ကျင်ရေးလှုပ်ရှားမှုမှာပုံစံမျိုးစုံနဲ့တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့ကြပါတယ်။ပန်းတဲ့ဘေး၊နှခမ်းနေတဲ့ဘေး၊ဖဲချိုးဖြူတဲ့ဘေးစတာတွေမှာအမျိုးသမီးတွေရဲ့တက်ကြွမှုတီထွင်ဆန်းသစ်မှုနဲ့အာမန်တွေကိုမြင်နိုင်ပါတယ်ရေဦးဒေါ်လန်ကြီးဟာအမျိုးသမီးတွေကိုဖိနှိပ်ထားတဲ့ရှေးရိုးဆွဲအယူတွေကိုပါတွန်းလှန်မှုအဖြစ်အများကရှုမြင်ကြပါတယ်ဒါ့ပေမဲ့ဒန်းတူရေးလုံခြုံရေးနဲ့တရားမျှတမှုတွေအတွက်အဟံအတားနဲ့စိန်ခေါ်မှုတွေလည်းဆက်ရှိနေပါတယ်ပြည်ရင်းစစ်အချိန်မြင့်လာတာနဲ့အညာအမျိုးသမီးတွေဟာကိုယ်စိတ်နှစ်ပါးမလုံခြုံမှုကိုတိတိတသားခံစားနေကြရပါတယ်နေ့စဉ်လုံခြုံမှုနဲ့ဘဝရည်တည်ရှင်သန်မှုကြက်တဲလာတာအပြင်အမျိုးသမီးတွေရဲ့အခန်းကဏ္ဍဟာကျဆင်းနေပါတယ် AAPP ရဲ့စီးရင်တွေအရ2024ခုနှစ်မတ်လအထိပုံစံမျိုးစုံနဲ့စစ်ကောင်စီတပ်ဖြတ်တာခံခဲ့ရတဲ့အမျိုးသမီး1000ကျော်ရှိနေပါတယ်ဆရာနာရှင်ကိုစန့်ကျင်တဲ့အတွက်လေးတောင်နီးပါးဖမ်းဆီးခံထားရဆဲဖြစ်သလိုစစ်ချောက်ဦးဟာလည်းတည်တံ့ချမှတ်ခံထားရပါတယ်စကြောရေးမှာကြမ်းဖက်ခံရတာလေပိုင်းဆိုင်ရာစော်ကားခံရတာတွေလည်းရှိပါတယ်တစ်ဖက်မှာလည်းတော်လန်ရင်အင်အားစုတွေကကျွလွန်တဲ့မှတ်တမ်းတွေလည်းရှိနေပါတယ်အမျိုးသမီးငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာဆုံးဖြတ်ချက်အမှတ်1325ကိုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ခဲ့တာဟာလာမယ့်အောက်တိုဘာလမှာ24နှစ်ပြည့်မြောက်ပါမယ်။အမျိုးသမီးတွေရဲ့အခန်းကဏ္ဍကိုအတိအမှတ်ပြုပြီးကိစ္စအထွေထွေမှာအပြည့်အဝဒန်းတူရီတူပါဝင်ခွင့်ရှိဖို့ဆုံးဖြတ်ခဲ့တာပါ။မြန်မာနိုင်ငံမှာတော့ငင်းချင်းရင်းလုပ်ငန်းစဉ်တွေရပ်တန့်နေသလိုအမျိုးသမီးတွေပါဝင်ဆောင်ရွက်နိုင်တဲ့နေရာဌာနတွေလည်းပျက်စီးနေပါတယ်စစ်ကောင်စီကအမျိုးသမီးရေးနိုင်ငံအဆင့်စီမံချက်နဲ့ဆောင်ရွက်နေတယ်လို့ဆိုပေမဲ့ဟန်ပြသဘောပဲရှိနေပါတယ်အမျိုးသမီးငင်းချင်းရေးနဲ့လုံခြုံရေးကိစ္စဟာနောင်မှဖြေရှင်းရမှာမျိုးမဟုတ်ပဲနိုင်ငံရေးစည်ရေးတွေနဲ့အတူတပြိုင်နက်တည်းအကောင့်ထဲပေါ်သွားရမယ့်ကိစ္စဖြစ်ပါတယ်
ISP မြန်မာရဲ့မြင်ကွင်းရဲ့မတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့မဟိသလာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မ
ခင်ရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဥဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။သောဖြူရီမိသားစုများစိတ်ရောကိုယ်ပါကျန်းမာချမ်းသာကြပါစေ။မြန်မာပြည်အတွက်လည်းသတင်းကောင်းတွေအများကြီးထုတ်လွှင့်ပေးနိုင်ပါစေ။ဖြူရီမိသားစုတွေဘေးရန်ကင်းရှင်းသတင်းတွေအတွက်ကျေးဇူးပါဆိုရရေးလာတဲ့သောရရှင်အထူးကျေးဇူးတင်ပါတယ်နော်။မိသားလိုက်မေးလာတဲ့သောရရှင်တယောက်လင်းတန့်ဆိုတဲ့သောရရှင်မှာတနအီစာရေဒီယိုအစီအစဉ်ကိုအတန်နဲ့နားထောင်ခြင်းပါတယ်။ဒေါင်းလုဒ်လုပ်ပြီးနားထောင်ခြင်းတာပါ။အင်တာနက်ကရတဲ့နေရာသွားသုံးရလို့ပါတဲ့ဘယ်လိုလုပ်ရမလဲတဲ့။ရေဒီယိုလိုင်းလေးတွေတီးပြရသေးတယ်ဟုတ်ကဲ့ပါဒေါင်းလုဒ်လုပ်ချင်တယ်ဆိုရင်တော့ရေဒီယိုလိုင်းကနေပြီးတော့ဒေါင်းလုဒ်လုပ်လို့မရပါဘူးเนาะဒေါင်းလုဒ်လုပ်လို့ရတာကအင်တာနက်ကပဲလုပ်လို့ရတာပါတနအီစာဒီ Facebook ကနေစောင့်ပြီးတော့မကြည့်ချင်ဘူးဒေါင်းလုဒ်လုပ်ပြီးတော့နားထောင်ချင်တယ်ဆိုရင်ကျမတို့ရဲ့ web စာမျက်နှာဖြစ်တဲ့ burmese.voanews.com စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ် dot ဆိုတာလေးတွေကအဆက်လေးတွေဖြစ်ပါတယ်เนาะဒါကျမတို့ VOA မြန်မာပိုင်းရဲ့အဓိကပင်မ web စာမျက်နှာဖြစ်ပါတယ်အဲ့မှာအစီအစဉ်နားဆင်ရင်အစီအစဉ်ကြည့်ရှုရင်အဲ့လိုနေရာတွေမှာကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို download လုပ်ပြီးတော့နားထောင်လို့ရပါတယ်နောက်တစ်ခုက radio line သိပြရစီဆိုလို့ကျမစာပြန်ပို့ထားပါတယ်เนาะကျမတို့အစီအစဉ်နေ့တိုင်းထုတ်လွှင့်ခြင်းတည်င်းနေကြတယ်မှာလဲကြားဖြတ်ကျမတို့ radio အစီအစဉ် line တွေကိုကြီးညာပေးနေပါတယ်ကျမတို့ထုတ်လွှင့်မှုအစီအစဉ်တွေနောက်ပိုင်းမှာလဲ kilohertz တွေကိုကြီးညာပေးပါတယ်เนาะကျမတို့ရဲ့ဒီ Facebook စာမျက်နှာပေါ်မှာလဲ meter line အသေးစိတ်ကိုတင်ထားပေးပါတယ်ရှင်အဲ့မှာလဲတော့ကြည့်လို့ရပါတယ်เนาะနောက်ထပ်သွားရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆိုးမင်းဖြစ်ပါတယ်သူက VOA အစီအစဉ်တွေကိုရှာမတွေ့လို့ပါဆိုတော့ရေးလာပါတယ်
ကျွန်တော် view တခါမှစာမရေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် view ရဲ့ထုတ်လင်းတဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ပြပါတယ်မဆူမြတ်မွန်အစီအစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုရာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ပြတယ် view ရဲ့ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုစုမေကျွန်တော်တို့ view ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာစနစ်ကြဆောင်ပြီးတော့နားထောင်ပုံရတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကိုစုမေပြောတာဟုတ်ပါတယ်မဆူမြတ်မွန်အစီအစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကျွန်တော်တို့မထုတ်လွှင့်တော့ပါဘူးနော်အခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့လူမှုရှုခင်းဆိုတဲ့အစီအစဉ်ကိုမဆုမြင့်မွန်ထုတ်လွှင့်ပေးနေပါတယ်။အပတ်စဉ်ရေဒီယိုအစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်နော်။အပြင်ကခုနကတော့လို့ blogger တွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျမတို့အစီအစဉ်ကဒီကိုစုမင်းပြောထားတဲ့အထက်မှာပဲပါတယ်။နန်းလောင်တင်ဆက်တဲ့ဥရုရာသီနဲ့အနာဂတ်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောက်ကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်เนาะဒါကြောင့်မို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်ရှင်ဒါထက်တော့ရှင်ကြော်ဖြိုးကြော်ဆိုတဲ့တော့ရှင်စာရေးပြီးတော့ပြောလာတာလေးတစ်ခုပြန်ပြီးတော့ဖြေချကြပါတယ်ဒီတော့ရှင်ကမင်္ဂလာပါ VOE တဲ့သတင်းတင်ဆက်တာရေးမှားနေသလားလို့ပါနည်းနည်းတော့ give site ပေးစီချင်ပါတယ်တဲ့သတင်းဟုတ်ကဲ့ပါကျမဒီတော့ရှင်ရဲ့စာကိုဖတ်ကြည့်တော့ကျမသဘောပေါက်တာကကျမတို့စနေနေ့တိုင်းမှာရုံမြင့်တန်ကြားအစီအစဉ်မှာဆိုရင်တပတ်အတွင်းမြန်မာသတင်းများဆိုပြီးတော့တပတ်အတွင်းဖြစ်ခဲ့တဲ့ဒီထိတ်တန့်ရမြန်မာသတင်းတွေကိုကျမတို့6မိနစ်ကနေ10မိနစ်ကြာထုတ်လွှင့်ပေးနေပါတယ်เนาะသတင်းတွေအားလုံးတော့ထည့်လို့မရတဲ့အတွက်ကြောင့်မို့ထိတ်တန့်ရသတင်းတွေအားလုံးကိုပြန်ပြီးစုစည်းပြီးတော့တင်ဆက်ပေးပါရရှင်အဲ့ဒါကိုပြောရလို့ထင်ပါတယ်เนาะတစ်ခါတလေလည်းတပတ်လုံးမှာသတင်းတွေလွတ်သွားတဲ့သူတွေကဒီအစီအစဉ်ကိုစောင့်ကြည့်တတ်တာဖြစ်ပါတယ်အခုလိုမျိုးထောက်ပြပြီးတော့စာရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ VOA ကိုရေးလာကြတဲ့စာရေးတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနောက်ပြီးတော့ကိုယ်နေစဉ်ဘောမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရေးကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကစာရေးထဲမှာဒီတစ်ပတ်ဖော်ပြပေးမယ့်စာတစ်စောင်ကတော့သူကစာရှိရှိရေးထားတာပါအောက်မှာတော့ကျေးဇူးပြုပြီးတော့လုံခြုံရေးရအကောင့်နံပါတ်လေးမပြောပါနဲ့တဲ့အထူးကျေးဇူးတင်ရှိလာပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ပါဒီသရရှင်ကစစ်သားတွေတည်အောင်ပြောပေးပါဆိုပြီးအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့ opinion ကိုရေးလာပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA အဖွဲ့သားများအားလုံးဘေးရန်အပေါင်းကင်းဝေးကြပါစေလို့ကိုရောစိတ်ပါကျန်းမာချမ်းသာကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သအပ်ပါရခင်ဗျ VOA ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှတစ်ဆင့်အကြမ်းဖက်မြန်မာစစ်တပ်အတွင်းကြမ်းရှိနေတဲ့စစ်ဗိုလ်ချုပ်တွေနဲ့လက်အောက်ခံစစ်သားတွေတိအောင်ပြောပြပေးပါခင်ဗျာအရင်အာဏာရှင်ဥနေဝင်ကအစအခုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အစိုးအကြမ်းဖက်စစ်ခေါင်းဆောင်အားလုံးဟာတိုင်းရင်းသားတွေကိုတောင်းညံသူသဘုံဆိုတဲ့ခေါင်းစဉ်တွေတက်တိုင်းရင်းသားဒေသတွေကိုနည်းမြေရှင်းလင်းရေးဆိုတဲ့စကားလုံးတွေတုံးပြီးအိမ်တွေမီးရှို့အမျိုးသမီးတွေမတင်းကျင့်ဥစ္စာပစ္စည်းတွေခိုးယူလူရက်ပြည်ထောင်စုမပြိုကွဲရေးတို့အရေးတိုင်းရင်းသားစီလုံးညီညွတ်မှုမပြိုကွဲရေးတို့အရေးအချုပ်ချာအာဏာတည်တံ့ခံမြဲရေးတို့အရေးဆိုပြီးပြည်သူတွေကိုအမျိုးမျိုးလိန်စစ်တပ်နဲ့မဆလပါတီကျန်းဖွတ်ပါတီတွေသာကဘာတီသူ၏အာဏာတည်အောင်နောက်ဆုံး2008ခြေဥ်ကိုဆွဲပြီးတော့လိန်လာလိုက်တာ2021အထိမပြီးနိုင်ပါဘူးဗျာဒါပေမဲ့2021လူငယ်တွေကသွားလို့မရပါဘူးပြည်သူလူထုကြီးတရက်လုံးကအကြမ်းဖက်စစ်တပ်ကိုလုံးဝယုံမုန်းလို့အော်နှလုံးတွေနာမတရီတော့တာမို့အမြင့်ပြတိုက်ထုတ်ချိန်မုန်းတော့မှဖြစ်လို့တန်ဒိဋ္ဌံခြားထားကြပြီလေအကျန်းဖက်စစ်တပ်တွင်ကြမ်းရှိနေတဲ့စစ်ဗိုလ်ချုပ်တွေလက်အောက်စစ်သားတွေကိုယ်အသက်လည်းမသေးကိုယ်သမိုင်းလည်းမရမ်းရလေအောင်ပြည်သူတွေဘက်ကိုအမြန်ဆုံးပူးပေါင်းကြပါလို့ပန်ကြားလိုက်ချင်ပါတယ်ခင်ဗျာ
ပြည်သူ့ကိုအကာအကွယ်ပေးရမယ့်တပ်မတော်သားတွေသမိုင်းမရမ်းရအောင်လို့ပြန်ပြီးတော့လောရက်တွေကိုဆင်ကျင်စေချင်ပါတယ်ဆိုတော့ဒီတော်ရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ဒါနဲ့အခုတလောစစ်တပ်ကအတင်းအဓမ္မစစ်သားစုဆောင်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သရရှင်တွေစာရီကိုလက်ခံရရှိပါတယ်။အဲ့ဒီကစာတစောင်းမှာတော့ရန်ကုန်တိုင်းမော်ရီမြို့နယ်တဲ့ကျေးရွာနာမည်တော့ထည့်မပြောပါနဲ့ဆိုတော့ရေးလာတာပါ။အ
ုပ်ချုပ်ရေးမှုကအစည်းအဝေးခေါ်ပြီးပြောပါတယ်။တိန်တယောက်မဖြစ်မနေမဲနိုင်ပြီးမဲပေါရင်တက်သေးဝင်ရမယ်။ပိုက်ဆံ၅သိန်းပေးမယ်လို့လည်းပြောပါတယ်။ဘယ်သူမှတက်သေးကိုမဝင်ချင်တယ်လို့အဲ့ဒီပိုက်ဆံ၅သိန်းကိုလည်းမလိုချင်ကြပါဘူး။ဒါကြောင့်နောက်တစ်ချိန်အစီအွေခေါ်ပြီးပြောပါတယ်မင်းမနိုင်ချင်ရင်တင်းကို350ပေးရမယ်တဲ့တထဲလည်းမဝင်ချင်ပိုက်ဆံလည်းမပေးနိုင်နဲ့တော်တော့ကိုဒုက္ခရောက်နေပါလေရှင်လုံချုံရင်အရာအကောင့်နံပါတ်ကိုတော့မဖတ်ပြပါနဲ့ VOA နဲ့မြန်မာပြည်သူအပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ
ဒီတော့ရှင်လည်းနောက်ထပ်တော့ရှင်တယောက်လည်း comment မှာလာပြီးရေးလာတာပါဒီလိုမျိုးပဲအတင်းအဓမ္မတက်ထဲဝင်ရမယ်ဆိုပြီးတော့စစ်သားစုဆောင်မှုလုပ်နေပါတယ်ဆိုပြီးတော့စာရေးပြီးတော့အကြောင်းကြားလာတာရှိပါရဲ့ရှင်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်ဒီမှာပေးစာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာတလွာထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ကိုငိမ့်ညံတဲ့မတ်များသတင်းအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ It was truly the most beautiful thing I have ever seen.
American Pigeon Zoo Massachusetts ပြည်နယ် Boston မြို့ဝဆေးရုံပြည်မှာကမ္ဘာပထမဆုံးအကြိမ်လူတယောက်ကိုဝှက်ကြောက်တဲ့အစာထိုးခွဲဆေးကုသအောင်မြင်ခဲ့ပါတယ်။ဒီလိုအောင်မြင်မှုကြောင့်ကြောက်ကဝေဒနာနောက်ဆုံးဆင်းရောက်နေပြီးကြောက်ကအစာထိုးကုသမှရမယ့်လူနာတွေအတွက်မျှော်လင့်ချက်တွေရှိလာပါပြီ။ American ပြည်တော် Zoo မှာကြောက်ကအလှူခံရဖို့စောင့်နေရတဲ့ကြောက်ကဝေဒနာရှင်9000လောက်ရှိပါတယ်။အစာထိုးမဲ့ကြောက်ကမရရင်တော့ကြောက်ကဝေဒနာရှင်တွေဟာကြောက်ကဆေးတဲ့နီးနဲ့အသက်ဆက်ရပါတယ်။အခုခွဲစိတ်မှုမှာတော့အသက်62နှစ်အရွယ်လူနာတူကို Boston မြို့အထွေထွေဆေးရုံကြီးမှာ၄နာရီကြာခွဲစိတ်ခဲ့တာပါ။ကြောက်ကထဲသွေးတွေပြန်စီးခိုင်းလိုက်တဲ့အချိန်ကစပြီးဒီဝက်ကြောက်ကဟာစီးတွေကိုတန့်စင်နေပြီလို့ခွဲစိတ်မှုဦးဆောင်ခဲ့တဲ့ဒေါက်တာတက်ဆူကိုကဝါယီယာပြောပါတယ်။လူနာအနေနဲ့အချိန်နေကောင်းမွန်နေပြီးတော့မကြာခင်မှာဆေးရုံကဆင်းနိုင်မယ်လို့ဆေးရုံကပြောပါတယ်။ဒီဝက်ကြောက်ကကိုဇီဝနည်းပညာကုမ္ပဏီ eGenesis ကဖန်တီးခဲ့တာဖြစ်ပြီးလူသားတွေအတွက်အန္တရာယ်ဖြစ်စေနိုင်မဲ့ဝက်မျိုးရိုးဗီဇာတချို့ကိုဖယ်ရှားထားတယ်လို့လူသားနဲ့ကိုက်ညီပြီးတော့အသုံးပြုလို့ရမယ်လူသားမျိုးရိုးဗီဇာတချို့ကိုလည်းထည့်သွင်းပြီးတော့ဖန်တီးထားပါတယ်အခုဒီဝက်ကြောက်ကဟာလူခန္ဓာကိုယ်မှာနှစ်နှစ်လောက်အသုံးခံမယ်လို့ကြောက်ကပညာရှင်တွေကခန့်မှန်းပါတယ်ရှင
်ဘုံနောက်ထဲထည့်ထားတဲ့ကွန်ပျူတာချစ်ပြားနဲ့ထိန်းချုပ်ပြီး online internet မှာစစ်တူရင်ကစားပြခဲ့တာကိုပထမဆုံးအချိန် Elon Musk ရဲ့စွန့်ဦးတင်ထွင်ကုမ္ပဏီတစ်ခုဖြစ်တဲ့Neuralink ကုမ္ပဏီကစမ်းသပ်ပြခဲ့ပါတယ်။အသက်29နှစ်အရွယ် Nolan Abbott ဟာမော်တော်ယာဉ်မတော်တဆမှုတစ်ခုကြောင့် ခါအောက်ပိုင်းတည်သွားခဲ့ရသူဖြစ်ပြီးသူ့အုံနောက်ထဲမှာ Neuralink ကထုတ်တဲ့ကိရိယာလေးထည့်ထားပါတယ်။အဲဒီကိရိယာနဲ့ထိန်းချုပ်ပြီး laptop computer ကကာဆာမြားလေးကိုအုံနောက်ကအတွေးနဲ့ထိန်းချုပ်ပြီး online စစ်တူရင်ကစားပြခဲ့တာပါ။သူ့အတွေးတွေနဲ့ computer ကိုဘလို့ထိန်းချုပ်နိုင်တယ်လဲဆိုတာကိုမတ်စ်ရဲ့လူမှုကွန်ရက်စာမျက်နှာ X ကနေဓာတ်ရိုက်ရုပ်သံလွှင့်ပြီးရှင်းပြခဲ့ပါတယ်။ computer ချစ်ပြားလေးအုံနောက်ထဲကိုထည့်တဲ့ခွဲစိတ်မှုကလည်းအလွန်လွယ်ကူပြီးနောက်တစ်ရက်မှာပဲဆေးရုံကချက်ချင်းဆင်းနိုင်တယ်လို့အဘတ်ကပြောပါတယ
်။အိန္ဒိယနိုင်ငံ Uttar Pradesh ပြည်နယ်မှာတော့စူဇူကီနောက်ဖုံးပိတ်ကားတစ်စီးကိုရဟတ်ယာဉ်ဖြည့်ပြောင်းနေခဲ့တဲ့ညီကို2ဦးစီကရဟတ်ယာဉ်ကိုရဲကသိမ်းဆီးခဲ့ပါတယ်။ Ashwardin နဲ့ Parmeshwardin Prajapati တို့ညီကို2ဦးဟာဒေါ်လာ3000အကုန်ခံပြီးမင်္ဂလာဆောင်နေ့မှာအငှားလိုက်ဖို့အတွက်ရဟတ်ယာဉ်ပုံစံဖန်တီးခဲ့တာပါ။ကားခေါမိုးပေါ်မှာရဟယင်ရဲ့ပန်ကာဒလက်ကိုတက်ဆင်ထားပြီးအနောက်ပိုင်းမှာတော့ရဟယင်ပုံစံအမီတက်ဆင်ထားပါတယ်။သူတို့ဟာဒီကားရဟယင်ကိုတစ်နှစ်အမေရိကန်ဒေါ်လာ60၊အိန္ဒိယ UP 5000နဲ့ကားဖို့စီစဉ်ထားတာပါ။ဒါပေမဲ့လည်းဒီကားရဟယင်ကိုလမ်းစည်းကမ်းမလိုက်နိုင်မှုနဲ့ခွင့်ပြုချက်မရှိဘဲပြင်ဆင်မှုတွေပြုလုပ်ထားတဲ့အတွက်အရေးကသိမ်းဆီးခဲ့ပါတယ်။ဒီနောက်မှာတော့ညီကို2ဦးအနေနဲ့ဒေါ်လာ24ဒေါ်လာအိန္ဒိယ UP ငွေ2000ဒံကြီးပေးဆောင်ခဲ့ရပြီးတော့ရဟယင်အစိတ်ပိုင်းတွေဖြုတ်ပါမယ်ဆိုတဲ့ခံဝင်နဲ့သူ့ရဲ့ကားကိုပြန်ရခဲ့ပါတယ်ရှင
်။နော်ဝေးနိုင်ငံအော့စလိုမြို့ကခရစ်ယာန်ဘုရားရှိခိုးကျောင်းတစ်ခုဟာခရစ်တော်ပြန်လည်ရှင်သန်ထမြောက်ခြင်းအထိမ်းအမှတ်အဖြစ်ကျင်းပတဲ့ Easter ပွဲတော်စတင်တဲ့သတင်းပတ်မှာ Harry Potter ခေါင်းစဉ်နဲ့ Easter ပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။နာမည်ကျော် Harry Potter ဇာလံတွဲတွေဟာမော်ပညာနဲ့ဆုံးယုံကြည်မှုတွေကိုအခြေခံပြီးရေးဖွဲ့ထားတာပါ။Harry Potter ဇာလံတွဲတွေကအားကစားနည်းတွေဖြစ်တဲ့ကြပြက်စည်းပြန်စီးပြီးကစားရတဲ့ဘောလုံးကစားနည်း Quidditch မော်ဖြော်ရည်ဖြော်နည်းသင်တန်းနဲ့လူငယ်တွေကိုဆွဲဆောင်ဖို့ Sorting Hat အခမ်းအနားကိုလည်းကျင်းပခဲ့ပါတယ်။ဒီလိုမျိုး Harry Potter ခေါင်းစဉ်နဲ့ပွဲကျင်းပတာကိုမကြိုက်ဘူးလို့ပြောဆိုတဲ့တုံ့ပြန်ချက်တချို့ရခဲ့ပေမဲ့လည်းဒါဟာ Easter အတွက်အကောင်းဆုံးပါပဲလို့ဒီဖျားကြောင်းရဲ့အမျိုးသမီးတရားဟောဆရာ Savina Gaiva ကပြောပါတယ်ခင်ဗျာ။
သူကြဆံများသတင်းများအစီအစဉ်ကိုကိုငင်းချန်းကမှတ်များသတင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်အင်ဂျင်နိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။စစ်ကောင်စီရဲ့အတ္တမစစ်သားစုဆောင်းခံရမယ့်အခြေအနေကနေလွတ်မြောက်ရေးအကူအညီတွေပေးနေကြောင်း NUG မျိုးသားညီညွတ်ရေးအစိုးရကစနေနေ့ကစတင်ကြေညာပြီး12နာရီအတွင်းမှာဆက်သွယ်အကူအညီတောင်းခံလာသူပေါင်း6000ကျော်ရှိနေကြောင်း NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလက်က VOA ကိုပြောပါရစေ။ကချင်ပြည်နယ်မိုးမောက်လွယ်ကျဲကားလန်းတလျှောက်မှာကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပူးပေါင်းတပ်တွေဟာစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်တိုက်ခိုက်နေရမှာမနေ့စနေနေ့ကစစ်ကောင်စီတပ်စခန်းနောက်ထပ်3ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်။မတ်လ29ရက်နေ့ကတပ်စခန်းတွေကနေဆုတ်ခွာလာတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲအတွင်တပ်မ88တပ်မမူဘုံမှုချုပ်မင်းထုဦးအပြင်းထန်ဒဏ်ရာရခဲ့ပြီးဗမော်ဆေးရုံမှာကြာဆုံးသွားပြီဆိုတဲ့သတင်းရရှိခဲ့ကြောင်း KIA ပြောခွင့်ရဘုံမှုကြီးနော်ဘူးက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။ကရင်ပြည်နယ်မြဝတီခရိုင်အတွင်း DKPA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ထိန်းချုပ်တဲ့နေရာမှာယူဂန်ဒါနိုင်ငံသား23ယောက်လွတ်မြောက်ရေးအကူအညီပေးခဲ့တယ်လို့ DKPA ကသတင်းထုတ်ပြန်ပါတယ်ရှင်။
ရင်းချင်းရုပ်ကိုမန်အင်ဂျင်နိုင်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရင်းမှုကကိုစီသူဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Cordier နဲ့ TN1 လို့ဖြစ်ပါတယ် View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ This program